Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်နိုဝင်ဘာလ29ရက်တောက်ချနေ့မနက်ခင်း VOE စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။လိုင်းဒိုမီတာ32 40 48တို့ကနေနားဆင်နိုင်သလို VOE ရဲ့ Facebook စာမျက်နှာ VOE Burmese News ကနေပြီးတော့လည်းရေဒီယိုထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါပါရှင်။ကျွန်မခွန်ညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ခင်းသတင်းတွေကိုမမြသစင်အောင်နဲ့ကျွန်တော်ကြိုကြိုသိမ်းပြောပြမှာပါ။ကြီးမားတဲ့ဒုံးပြစ်လက်နက်တစ်ခုကိုဆန်တက်ခဲ့တယ်လို့မြောက်ကိုရီးယားကဒီကနေ့တီးပြူတင်ကြပါတယ်။သမရဆတ်မှာဂျူတင်တင်ကြမှသာပဲအာဖဂန်နစ္စတန်ကိုဂျာသာဘေးနေကသွားရောက်ပါတယ်။ပါကစ္စတန်စစ်ဦးစီးချုပ်ရဲ့ဂျာရူတတန်း၃နှစ်ထပ်တိုးမြင့်ဖို့အစိုးရကတင်ပြတာကိုတရားရုံးချုပ်က6လပဲတတန်းတိုးဖို့ခွင့်ပြုပါတယ်။ဒီသတင်းတွေနဲ့ဒီတခြားစိတ်ဝင်စားဖို့အထိတ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
အခုလိုနိုင်ငံတကာသတင်းတွေပြီးနားဆင်ရမယ့်သတင်းလွှာထဲမှာတော့အပြစ်ရလက်မှတ်ထိုးထားတဲ့မွန်ပြည်သက်ပါတီနဲ့အစိုးရတပ်တို့တိုက်ပွဲဖြစ်ခဲ့တာနဲ့ပတ်သက်လို့
အော်အောက်ဒီမှာသင်ပြအောင်ဒီနိုင်မှုမရှိကြလို့ပေါ့လေဒါလို့ပြတ်သွားတဲ့အပေါ်မှာကျွန်တော်တို့လက်စိတ်မကောင်းဘူးရပြည်လဲပြန်ရဖို့နဲ့ကြီးသွားဖို့ပေါ့လေကျွန်တော်တို့မိလိုက်ကြဖို့
မွန်ပြည်သက်ပါတီဒုတိယဥက္ကဋ္ဌရဲ့ပြောကြားချက်နဲ့ဒုနှစ်ဖက်စလုံးကအပြစ်ရစာချုပ်ကိုချိုးဖောက်တယ်လို့ဘာကြောင့်ပြန်လည်ပြောနေကြတယ်လဲဆိုတာသိရပါမယ်တခါနေတိုးမြောက်အတ္တလန္တစ်စာချုပ်စစ်စာချုပ်အဖွဲ့ထူထောင်တဲ့290ပြည့်အကျိုးမြင်ကွင်းနဲ့အတူ HIV AIDS ရောဂါတိုက်ချဲ့ရေးဆိုင်ရာကျန်းမာရေးသတင်းဆောင်ပါတစ်ပုဒ်ကိုလည်းနှာစင်ကြရမှာပါ။အဲဒီနောက်ကမ္ဘာသတင်းတွေထဲမှာရင်းနေကြတဲ့မြန်မာပြည်အကြောင်းကောက်နှုတ်ချက်ကိုလည်းထုတ်လွှင့်ပေးသွားပါမယ်ရှင်။ဒီလိုသတင်းလွှာတွေမတိုင်ခင်အခုရင်းဆုံးတော့ထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မမျှသစင်အောင်တို့ပြောပြပါမယ်ရှင်။
မြောက်ကိုရီးယားနိုင်ငံကဒုံးကျည်အများပြားပြစ်နိုင်တဲ့တိတ်ကြီးမားတဲ့ဒုံးပစ်လက်နက်တစ်ခုကိုဆန်တက်ခဲ့တယ်လို့တောက်ကြနေကအတည်ပြုကြေညာပါတယ်။ဒါအပြင်နျူကလ িয়ার ရေးဆွေးနွေးပွဲဆိုင်ရာအမေရိကန်ကိုပေးထားတဲ့ဒီနှစ်ကိုနောက်ဆုံးသတ်မှတ်ရဖို့တတိပေးလိုက်တဲ့သဘောပါပဲ။ဂျာတာဘေးနီကဒုံးကျည်ဒဇင်းပြည်ဒဇင်းပြစ်လို့ဆန်တက်တာကိုခေါင်းဆောင်ခင်ဂျုံကိုယ်တိုင်ကြီးကြပ်ခဲ့ပြီးရလက်ဖို့ကျင့်နှံကြောင်းပြောတယ်လို့အစိုးရအဖို့ကိုရီးယားဘူသတင်းဌာန KCNA ကကြေညာတာပါ။မေလအစောပိုင်းကလေးကဆိုရင်အခုဆန်တက်မှုက73ကျင်းမြောက်ဖြစ်ပြီး2019ခုနှစ်ဟာမြောက်ကိုရီးယားတို့ဒုံးကျည်ပြစ်လို့ဆန်တက်မှုအများဆုံးနှစ်ဖြစ်ပါတယ်။ဖေဖော်ဝါရီလကတည်းကရပ်တန့်နေတဲ့နျူကလ িয়ার ရေးဆွေးနွေးပွဲတွေအတွက်လိုက်လျောမှုလုပ်ဖို့ကင်ဂျုံကအမေရိကန်ကိုဒီနှစ်ကုန်တည်းအချိန်ပေးထားတာပါ။မြောက်ကိုရီးယားကပြစ်လွတ်ခဲ့တဲ့ဒုံးကျည်နှစ်ဆင်းဟာအမြင့် 69 ကီလိုမီတာကနေအဝေးကီလိုမီတာ380လောက်သွားပြီးတဲ့နောက်သမုဒ္ဒရာထဲကိုကျသွားတယ်လို့တောင်ကိုရီးယားစစ်ဘက်ကပြောပါတယ်။ဒီနှစ်တွင်မြောက်ကိုရီးယားကအချိန်ချင်းဆန်းသက်ပြစ်လွတ်ထားပြီးသားဒါဒူပြစ်လက်နက်စနစ်ဖြစ်တဲ့ KN25 ဒုံးကျည်အများပြားပြစ်ခတ်တဲ့စနစ်ကိုအခုဒီချိန်မှလည်းဆန်းသက်ပြစ်လွတ်တာပါ။ဆန်းသက်ပြစ်ခတ်မှုအောင်မြင်တယ်လို့ KCNA သတင်းဌာနကပြောပါတယ်။
သမ္မတဒေါ်နယ်ထရမ့်ဟာကြိုတင်ကြေညာမထားဘဲနဲ့ဂျာတာဘရီနီကအာဖဂန်နစ္စတန်ကိုရောက်သွားပြီးတော့အမေရိကန်နဲ့တာလီဘန်ကြားညီညွတ်ရေးဆွေးနွေးပွဲတွေလုပ်နေတဲ့အကြောင်းနဲ့တာလီဘန်တွေအပြစ်ရချင်တယ်လို့သူယုံကြည်တဲ့အကြောင်းကိုကြေညာပါတယ်။အမေရိကန်ကအရှိကြဆုံးစစ်ပွဲတိုက်ခိုက်နေတဲ့နေရာကိုပထမဆုံးသွားတဲ့ခီးစဉ်အတွင်းမှာသမ္မတထရမ့်ဟာဘာဂရမ်လေတပ်လေယာဉ်ကွင်းကိုဒေတာစံတော်ချိန်ည၈နာရီခွဲကျော်ကျော်မှရောက်သွားပြီးတော့၂နာရီခွဲကျော်ကြာအောင်နေသွားပါတယ်။သမ္မတကကျေးဇူးတော်နဲ့အထိမ်းအမှတ်ဖြစ်အမေရိကန်တပ်ဖွဲ့ဝင်တွေကိုကျက်ဆင်သားကျွေးတယ်လို့ကျေးဇူးတင်စကားပြောပြီးတော့အာဖဂန်သမ္မတအာရှရက်ဂါနီနဲ့လည်းတွေ့ဆုံပါတယ်။အာဖဂန်နစ္စတန်မှာသမ္မတထရမ့်လုံခြုံပေးခြင်းအတွက်သတင်းတောက်တွေအနေနဲ့ခရီးစဉ်ကိုလျှို့ဝှက်ထားဖို့အစဉ်အလာရတင်းတင်းကြပ်ကြပ်ညွှန်ကြားခဲ့တာပါ။တာလီဘန်နဲ့ညီညွတ်ရေးဆွေးနွေးပွဲတွေကိုပြီးခဲ့တဲ့စက်တင်ဘာမှာသမ္မတထရမ့်ကယူတီရဲ့ရပ်ပစ်ခဲ့ပြီးတော့ကမ်ဒေးဗစ်သမ္မတအပန်းဖြေစခန်းမှာတာလီဘန်အာဖဂန်ခေါင်းဆောင်တွေနဲ့လျှို့ဝှက်တွေ့ဆုံဆွေးနွေးဖို့စီစဉ်ထားတာကိုလည်းဖျက်ပြီးတဲ့နောက်မှာအခုလိုအာဖဂန်နစ္စတန်ကိုတွားရောက်တာဖြစ်ပါတယ်
။ဥရောပပါလီမန်ကဥရုယာဒီဆိုင်ရာအရေးပေါ်အခြေအနေကြောက်ရောက်နေပြီဆိုတာကိုမဲခွဲဆုံးဖြတ်ပြီးကြေညာလိုက်ပါတယ်။ကမ္ဘာကြီးပုံနှိပ်မှုကို 1.5 ဒီဂရီဆယ်စီယပ်စ်အောက်မှာကန့်သတ်ထိန်းချုပ်ထားဖို့လေထုရဲ့ကာဗွန်တန်းွေထုတ်လွှတ်မှုကို2050ပြည့်နှစ်အရောက်မှာအနိုင်ဆုံးဖြစ်အောင်ဆော့ချတယ်လို့လေထုထဲမှာရှိနေပြီးသားကာဗွန်ဓာတ်ရောကြာရေးလုံဆောင်ဖို့နဲ့ဥရုယာဒီပြောင်းလဲရေးဆိုင်ရာအဖွဲ့ဝင်နိုင်ငံတွေရဲ့ကြိုးပမ်းလှုပ်ဆောင်ချက်တွေကိုရမုံငွေထောက်ပံ့ဖို့ပါလီမန်ဆုံးဖြတ်ချက်ထဲမှာပါပါတယ်။ဥရောပသမဂ္ဂ EU ရဲ့အုပ်ချုပ်ရေးပိုင်းဖြစ်တဲ့ဥရောပကော်မရှင်ကရည်ရွယ်လှုပ်ဆောင်ဖို့နဲ့ဥရုယာဒီပြောင်းလဲမှုနဲ့ပတ်သက်ပြီးအဖွဲ့ဝင်နိုင်ငံတွေအနေနဲ့ပိုပြီးလှုပ်ဆောင်လာအောင်ဖိအားတိုးပေးဖို့ဒီဆုံးဖြတ်ချက်မှာတိုက်တွန်းထားပါတယ်။ဥရောပပါလီမန်ခြေဆက်ရာပြင်သစ်နိုင်ငံစထရဘိုးမြို့မှာထောက်ခံမဲ့429မဲ၊ကန့်ကွက်မဲ225မဲနဲ့ဒီဆုံးဖြတ်ချက်ကိုဂျာတာဘေးနေ့ကတည်ပြုလိုက်တာပါ။ EU အဖွဲ့ဝင်နိုင်ငံတွေအနေနဲ့အစိမ်းရောဥရုယာဒီရမုံငွေလို့ဆိုရမယ်Green Climate Fund အတွက်သူတို့ရဲ့ထက်ဝင်ငွေကိုနှစ်ဆတိုးတင်တယ်လို့ဥရောပပါလီမန်ဆုံးဖြတ်ချက်မှာပါပါတယ်။ဒီဂျမုံငွေဟာဥရုယာဒီပြောင်းလဲမှုတက်ဖြတ်ရေးကုလသမဂ္ဂအစီအစဉ်ရဲ့တစိတ်တပိုင်းဖြစ်ပါတယ်
။အောက်တိုဘာလကတည်းကဂျာမနီနိုင်ငံဟာလီမြို့မှာတိုက်ခိုက်ခံခဲ့ရတဲ့ဖြစ်ရပ်ပေါ်မှာအစိုးရအနေနဲ့ဂျူမုံတီးရေးကိုအခြေခံတဲ့ရာဇဝတ်မှုတွေကိုကင်တွယ်တဲ့ဥပဒေတွေပို့ပြီးခိုင်မာအကောက်အောင်လုပ်ဖို့ဂျာမနီတရားရေးဝန်ကြီးခရစ်စတင်းလမ်ဘရတ်ကတောင်းဆိုလိုက်ပါတယ်။ ဂျာမနီမှာလူမျိုးရေးခွဲခြားမှုနဲ့ဂျူးမုံတီးဝါဒတွေကလက်တလုံးမှာအထိမခံနိုင်တဲ့ကိစ္စတွေဖြစ်ပြီးတော့ဂျူးတွေအတွက်တိတိကျကျဥပဒေပြဋ္ဌာန်းပေးထားတာမရှိပါဘူး။အမုံတရားကိုအခြေခံပြီးတော့ပေါ်ပေါက်လာတဲ့ဒီရာဇဝတ်မှုတွေဟာလူမှုအတိုင်းဝိုင်းမှာတည်ခံစိတ်နှေးပါလာကြကြောင်းဖြစ်တယ်လို့ဥရောပဆိုင်ရာလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ အခုလိုဥပဒေပြဋ္ဌာန်းဖို့အစိုးပြုချက်ကလွတ်တော်ရဲ့ဆုံးဖြတ်ချက်ကိုရယူရမှာဖြစ်ပါတယ်။အောက်တိုဘာလအတွင်းကဂျာမနီနိုင်ငံဟာလီမြို့မှာတိုက်ခိုက်ခံရမှုကြောင့်အခုလိုဂျူးတွေကိုကာကွယ်ပေးနိုင်တဲ့ဥပဒေတွေကိုတိတိကျကျပြဋ္ဌာန်းဖို့အစိုးရကိုတောင်းဆိုလာတာဖြစ်ပါတယ်။ဟာလီမြို့တိုက်ခိုက်မှုမှာပြစ်မှုကျူးလွန်တဲ့တနတ်သမားကသူဟာလက်ရာဇဝန်ဂျူးမုံတီးရဲ့ဝါဒီတွေရဲ့
VOA American တာမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 kHz 9335တိုင်းဒိုမီတာ40 kHz 9483ညတိုင်းဒိုမီတာ48 kHz 6753ညဒုတိယနာရီဘက်မှာဆိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ
်ဒီရီကနေတောက်ကြမနေဖက်သတင်းတွေကိုတိုင်းဆက်လက်ပြပြနေပါတယ်ဟောင်ကောင်လူ့ခွင့်ရေးနဲ့ပတ်သက်ပြီးထောက်ခံမှုရည်ရွယ်တဲ့ဥပဒေမူကြမ်းနှစ်ခုကိုသမ္မတဒေါ်နယ်ထရမ်ကကြာသပတေးနေ့ကလက်မှတ်ရေးထိုးပြီးဥပဒေတွေအဖြစ်အတည်ပြုပြဋ္ဌာန်းလိုက်တဲ့ပေါ်တရုတ်နိုင်ငံကဒေါသတကြီးတုံ့ပြန်ပါတယ်။တရုတ်နိုင်ငံဆိုင်ရာအမေရိကန်တာဝန်ကြီးကိုဆင့်ခေါ်ပြီးကန့်ကွက်ကြောင်ပြောဆိုသလိုဒီလိုရဟာတရုတ်နဲ့အမေရိကန်ကြားပူးပေါင်းဆောင်ရွက်မှုကိုထိခိုက်စေမယ်လို့သတိပေးပါတယ်။ဒါပေမဲ့6လကြာဆန္ဒပြပွဲတွေလှုပ်လာကြတဲ့ဒီမိုကရေစီရေးလှုပ်ရှားသူတွေကတော့ဟောင်ကောင်မျိုးလေကောင်ကအများပြည်သူရင်းနှီးတစ်ခုမှကြာသပတေးနေ့ညကကျေးဇူးတော်နေ့ Thanksgiving Day အထိမ်းအမှတ်ဆွေးကြပြီးဒီဥပဒေတွေကိုပြဋ္ဌာန်းတဲ့အတွက်အမေရိကန်ကိုကျေးဇူးတင်ကြောင်းနဲ့ဒီမိုကရေစီရေးဆန္ဒပြပွဲတွေဆက်လုပ်သွားမယ်ကြောင်းအခိုင်အမာပြောကြပါတယ်။ဥပဒေမူကြမ်းတွေကိုသမ္မတထရမ်ကလက်မှတ်ထိုးမယ်ဆိုတာရောဒီဥပဒေကအခုလိုတုံ့ပြန်တာရောဟာညှော်လင့်မထားတဲ့ကိစ္စလေးမဟုတ်ပေမဲ့နိုင်ငံခြားကုန်သွယ်ရေးဆိုင်ရာဆက်ဆက်ဆွေးနွေးပွဲတွေလုပ်နေချိန်မှာဖြစ်လာတာမို့ဒါကိုထိခိုက်လာနိုင်ခြင်းရှိပါတယ်။သမ္မတထရမ်ကဒီဥပဒေတွေကိုပြဋ္ဌာန်းလိုက်တာကြောင့်ကုန်သွယ်ရေးဆိုင်ရာဆွေးနွေးပွဲတွေအပေါ်ဘယ်လိုတက်ရောက်နိုင်တယ်လဲဆိုတဲ့မေးခွန်းကိုဒီဥပဒေငရိုက်ဌာနပြောခွင့်ရကန်ရှောင်းကအရေးကြီးတဲ့ကဏ္ဍတွေမှာပူပေါင်းဆောင်ရွက်ရေးပေါ်ထိခိုက်လာွယ်ရှိတယ်လို့ကြာသပတေးနေ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်
။ပါကစ္စတန်နိုင်ငံလက်ရှိစစ်ဦးစီးချုပ်ခါမာဂျာဗတ်ဘဂျွာရဲ့ရာဒူးတပ်တန်းကို3နှစ်ထိထပ်ပြီးတော့တိုးဖို့အစိုးရရဲ့အဆိုပြုချက်ကိုပါကစ္စတန်တရားရုံးချုပ်ကဆန့်ကျင်ပြီးတော့6လအထိပဲတိုးဖို့ကန့်သတ်လိုက်ပါတယ်။ဒီကာလအတွင်းမှာအစိုးရအနေနဲ့ဒီရာဒူးအတွက်တပ်တန်းတိုးခွင့်ရှိမရှိနဲ့ရာဒူးတပ်တန်းဘယ်လောက်ရှိရမယ်ဆိုတာတွေကိုဥပဒေပိုင်းအရာပြင်ဆင်ဖို့တရားရုံးချုပ်ကပြောပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေအရစစ်ဦးစီးချုပ်ရာဒူးကိုတိုးပေးနိုင်သလားအငြင်းစားကာလကိုကန့်တတ်နိုင်သလားဆိုင်းငံ့နိုင်သလားတိတိကျကျပြဋ္ဌာန်းချက်တွေမတွေ့ရဘူးလို့တရားရုံးကထုတ်ပြန်တဲ့အမိန့်စာမှာဖော်ပြထားပါတယ်။ဥပဒေအသေးတရက်ပြဋ္ဌာန်းပြီးရင်တော့စစ်ဦးစီးချုပ်ဘတ်ဂျွာရဲ့ရာဒူးတပ်တန်းနဲ့ဆောင်ရွက်ရမယ့်လုပ်ငန်းတာဝန်တွေနဲ့ပတ်သက်ပြီးတော့အဆုံးဖြတ်ပေးနိုင်မယ်လို့လည်းတရားရုံးချုပ်ကပြောပါတယ်။လက်ရှိစစ်ဦးစီးချုပ်ဘတ်ဂျွာရဲ့ရာဒူးတပ်တန်းကို6လသာတိုးဖို့တရားရုံးကအင်္ဂါနေ့ကဆုံးဖြတ်ခဲ့တာပါ။နှစ်ပေါင်းများစွာအုပ်ချုပ်လာတဲ့စစ်တပ်ကိုပြည်တွင်းနိုင်ငံရေးမှအင်အားအကောင်ဆုံးလို့လက်ခံထားတဲ့ပါကစ္စတန်ပြည်သူတွေကတော့တရားရုံးဆုံးဖြတ်ချက်အပေါ်မှာအံ့အားသင့်ခဲ့ကြပါတယ်
။အကြိမ်30မြောက်ရှိတော်ရှာအကစားပြိုင်ပွဲ SEA Games အမျိုးသား U22 ဘောလုံးပွဲဝင်ရောက်ရှင်ပြိုင်နေတဲ့မြန်မာဘောလုံးတင်ဟာဒီကနေ့ Timor Leste အသင်းနဲ့ရှင်ပြိုင်ရပါမယ်။အင်ရှင်ဖိလစ်ပိုင်အသင်း၊မလေးရှား၊ကမ္ဘောဒီးယား Timor Leste အသင်းတွေနဲ့အုပ်စု A မှာကြာနေတဲ့မြန်မာအသင်းဟာလက်ရှိချိန်ထိဆိုရင်နှပွဲကစားတပွဲနိုင်တပွဲတည်းရမှတ်၄မှတ်နဲ့အုပ်စုဒုတိယနေရာမှာရှိနေပါတယ်။ဒီမိုအသင်းကတော့တပွဲကစားတပွဲရှုံးရမှတ်မရှိသေးပါဘူး။ကမ္ဘောဒီးယားအသင်းကမြန်မာအသင်းနဲ့ပွဲတူအမှတ်တူရာဂိုးအတာနဲ့အုပ်စုပထမနေရာမှာရှိနေပါတယ်။ဒီပွဲကိုနိုင်ရမယ်ဆိုရင်တော့မြန်မာအသင်းအနေနဲ့ဒုတိယအဆင့်ကိုတက်ဖို့အတော်လေးအလားအလာကောင်းသွားပြီလို့ဆိုရမှာပါ။မြန်မာအသင်းဟာအဖွင့်ပွဲအဖြစ်မလေးရှားအသင်းနဲ့ကန်တာမှာတစ်ဖက်တစ်ကိုယ်စီနဲ့တည်ရကြပြီးအင်းရှင်ဖိလစ်ပိုင်အသင်းနဲ့ဒုတိယပွဲကန်တာမှာတော့နှစ်ကိုယ်တစ်ကိုယ်နဲ့နိုင်ရပါတယ်။1989ခုနှစ်ကစတင်တဲ့ SEA Games ဘောလုံးပြိုင်ပွဲတမိုင်းတစ်လျှောက်နှစ်40ကျော်အတွင်းမြန်မာအသင်းဟာဘောလုံးပွဲ3ချိန်တက်ဖို့ပြီးတစ်ချိန်မှဘူမဆွဲဘူးသေးပါဘူး1993ခုနှစ်ကဘောလုံးပွဲမှာထိုင်းသင်းကို4ဂိုး3ဂိုး2009ခုနှစ်ကဘောလုံးပွဲမှာထိုင်းသင်းကို2ဂိုးပြတ်2015ခုနှစ်ကဘောလုံးပွဲမှာလည်းထိုင်းသင်းကိုပဲ3ဂိုးပြတ်နဲ့အတီးတီးရှုံးပြီးတော့ခြေစိမ့်နဲ့လွဲချော်ခဲ့ပါတယ် SEA Games တမိုင်းမှာအောင်မြင်ဆုံးဖြစ်တဲ့ထိုင်းသင်းကတော့ဒီနှစ်ပွဲမှာအဖွင့်ပွဲမှာကိုပဲအင်ဒိုနီးရှားအသင်းကို2ဂိုးပြတ်နဲ့ရှုံးပြီးတဲ့နောက်ဒီကနေ့ဒုတိယပွဲအဖြစ်ဘရူနိုင်းအသင်းနဲ့ကန်တာမှာတော့9ဂိုးပြတ်နဲ့အနိုင်ရသွားပါတယ်
လောင်နိုင်ငံမြောက်ပိုင်းမဲကောင်မြစ်ချောင်းအောက်ဖက်ပိုင်းမှာ2020နှစ်စံပိုင်းကျရင်ဗီယက်နမ်အစိုးရပိုင်ပက်ထရိုဗီယက်နမ်မျက်စစ်ကုမ္ပဏီက1460မီဂါဝတ်ထုတ်လုပ်ပေးနိုင်တဲ့ဒေါ်လာ3သန်းကျန်လမ်ပရာဘန်ရေအားလျှပ်စီမံကိန်းအတွက်စေတီဆောက်ဖို့ရာထားပါတယ်ဒီစီမံကိန်းကြောင့်ကျေးရွာ23ရွာအလုံးဒါမှမဟုတ်တစ်စိတ်တစ်ပိုင်းရေမြူသွားနိုင်ပြီးတော့လူ1000လောက်ကိုအကျိုးသက်ရောက်မှာဖြစ်တဲ့အတွက်ဒေသခံတွေကိုစပြီးတော့ပြောင်းရွှေ့ကြဖို့ပြောထားပြီးလို့သိရပါတယ်အစိုးရနဲ့လက်စစ်ကုမ္ပဏီတာဝန်ရှိသူတွေကရော့ကြီးအပြည့်အဝပြန်ပေးမယ်လို့ကြေညာပေးထားပေမဲ့ယုံကြည်လောက်စရာတိတ်မရှိဘူးလို့ဒါပြင်ဘလို့အထောက်ပံ့မျိုးကမှလည်းအရင်ကမရခဲ့ဘူးလို့လယ်သမားတူကပြောပါတယ်။ကမ်းခြေတစ်ဝိုက်မှာတော့နောက်နှစ်ဆန်းတည်ဆောက်မဲ့ရေအားလျှပ်စီမံကိန်းအတွက်မြေဆန်းနာတွေစတင်ပြုလုပ်နေပြီဖြစ်ပါတယ်
။အယ်ဘီနီးယားနိုင်ငံမှာနှစ်ပေါင်း30ကျော်အတွင်းအပြင်းထန်ဆုံးလှုပ်ခဲတဲ့ငလျင်ကြောင့်သေဆုံးသူဦးရေအနည်းဆုံး42ဦးရှိတော့ပါပြီ။ငလျင်နယ်ဆိုးဆုံးခံရတဲ့သူမန်လေးမျိုးမှာပြိုကျခဲ့တဲ့လူနေအဆောက်အဦတွေဟိုတယ်ရီအောက်မှာရှိနေနိုင်သူတွေကိုကယ်ဆယ်ဖို့ကယ်ဆယ်ရေးလုပ်သားတွေမနာမနေရှာဖွေနေကြပါတယ်။၆ရက်သမားလေးပြင်းရတဲ့လှုပ်ခတ်တဲ့ငလျင်ကြောင့်အဆောက်အဦတွေပြိုကျပျက်စီးပြီးသူအများပြားအောက်မှာပြိပြီးတော့သေဆုံးတာပါ။ဒါသာပြင်းနေနေလေပိုင်းလောက်မှာလည်းပြင်းရ၅ရှိတဲ့နောက်ထပ်ငလျင်တစ်ခုသူမန်လေးမျိုးနားမှာလှုပ်ခတ်ခဲ့တယ်လို့သိရပါတယ်။ဒုတိယအကြီးဆုံးမျိုးဖြစ်တဲ့ဒိုဟတ်စ်မျိုးမှာလည်းငလျင်တန်ခံရပါတယ်။အယ်ဘီနီးယားဝန်ကြီးချုပ်အဒီရမာကအရေးပေါ်လွှတ်တော်အစည်းအဝေးခေါ်ထားပါတယ်။မနေ့ကြာပြီနေ့ကအယ်ဘီနီးယားနိုင်ငံ109ကျင်းမြောက်လွတ်လပ်ရေးနေ့ပါလွတ်လပ်ရေးနေ့ကိုငလျင်နယ်ခံရသူတွေကိုကူညီကယ်ဆယ်ကြဖို့တဲ့အသုံးချကြဖို့အယ်ဘီနီးယားသမ္မတအီလီယာမီတာကတိုက်တွန်းပြောကြားပါတယ်အယ်ဘီနီးယားနိုင်ငံအခုလိုကြုံတွေ့အခက်ကြုံနေရတဲ့အချိန်မှာအယ်ဘီနီးယားနဲ့အတူရပ်တည်ကြောင်းနဲ့အီတလီ၊ဂရိနဲ့ရူမေးနီးယားနိုင်ငံတို့ကနေကယ်ဆယ်ရေးဖွဲ့တွေဆွေးနွေးဖို့လွှတ်ဆောင်နေကြောင်း EU ကထွက်တာမှရေးပါတယ်ခင်ဗျာ
တားကြနေမနေခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကြကြသိနေမှမမြသစေအောင်လို့ပြောပြပေးသွားကြတာပါရှင်။အခုမနေ့ခင်သတင်းလာတွေထဲမှာတော့ဒီမွန်လက်နက်ကင်တပ်ဖွဲ့နဲ့အစိုးရတပ်တို့တိုက်ပွဲဖြစ်နေတဲ့အခြေအနေကိုပြောပြပေးမှာပါ။ထိုင်းမြန်မာနယ်စပ်ဖျားသုံးစုမြို့မှာပုတ်ထူးနေတော့က NCA အပြစ်ရစာချုပ်လက်မှတ်ရေးထိုးထားတဲ့မွန်လက်နက်ကိုင်တပ်ဖွဲ့နဲ့အစိုးရတပ်တို့ဖြစ်ခဲ့တဲ့တိုက်ပွဲဟာအပြစ်ရလက်မှတ်ထိုးထားတဲ့ NCA စာချုပ်ကိုချိုးဖောက်တာဖြစ်တဲ့အကြောင်းအပြန်အလှန်ဆွဆွဲနေကြပါတယ်။စစ်ရေးပြဿနာကိုမကြီးထွားလာခဲ့မှငြိမ်းငြိမ်းချမ်းချမ်းဖြေရှင်းလိုတယ်လို့မွန်ပြည်သက်ပါတီဘက်ကလည်းပြောပါတယ်။အပြည့်စုံကိုတော့ VOE မြန်မာပိုင်းသတင်းတောက်နိုင်ကိုရင်ကဆက်သွယ်မေးမြန်းသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါဖျားသုံးစုမြို့နယ်တွင်တမတော်နဲ့မွန်ပြည်တပ်ပါတီကြားဖြစ်ပွားတဲ့စီးရီးပြဿနာတွေမကြီးသွားမီဖြေရှင်းမှုလိုတယ်လို့မွန်ပြည်တပ်ပါတီဒုတိယဥက္ကဋ္ဌနိုင်ဟန္တာကပြောပါတယ
်။ဒါမပြောနဲ့ပဲနဲ့ပေါ့ဗျာနော်။ဟောအောက်ဒီမှာတင်ပြအောင်ဦးကြီးနိုင်ဟုမရှိခဲ့လို့ပေါ့လေဒါလို့ဖြစ်သွားတဲ့အပေါ်မှာကျွန်တော်တို့လက်စိတ်မကောင်းဘူးဗျာ။ဒီလေပြန်ရဖို့နဲ့ကြီးသွားဖို့ပေါ့လေကျွန်တော်တို့မိလန်းချဖို့လိုတယ်။မဟုတ်ရင်ကျေပြတ်သွားရင်နောက်ပိုင်းဖြေရှင်းဖို့အများကြီးဆက်သွားနိုင်တယ်။ကျွန်တော်ရဲ့ဒီနေကြီးကြီးစင်မှာဒီနေ့ကတော့ဒါနေကြီးကြီးကပြဖို့လိုတယ်လို့ကျွန်တော်မြင်နေတယ်
။ဒီစည်းရီးကသနာကိုဖြည့်ရှင်းဖို့အတွက်မွန်ပြည်တဲ့ခေါင်းဆောင်တွေကြားမှာဒီရပိုင်းတွင်သိစုညှိနှိုင်းပြီးလှုပ်ဆောင်သွားမယ်လို့နိုင်ဟန်တာကဆိုပါတယ်။နိုဝင်ဘာ28ရက်နေ့မှာထိုင်းမြန်မာနယ်စပ်နယ်နိမိတ်ကိစ္စကိုအကြောင်းပြုပြီးမွန်ပြည်တဲ့ပါတီတပ်တည်တဲ့ဂျပန်ရီတွင်ကိုမြန်မာစစ်တပ်ကဝင်ရောက်လာတဲ့အတွက်နှစ်ဖက်ပြစ်ခတ်မှုတွေဖြစ်ပွားခဲ့တာပါ။နိုဝင်ဘာ28ရက်နေ့မှာဒီပခဖြစ်စဉ်နဲ့ပတ်သက်လို့အရှိတောင်ပိုင်းစစ်သနာချုပ်တမတော်ပြောခွေရဘူမူကြီးမောင်မောင်လက်ကအခုလိုပြောပါရယ
်ကျွန်တော်တို့နေသားပြဿနာတွေဖြစ်တဲ့နေရာတွေကိုတွားကြည့်တဲ့အချိန်မှာနေသားကော်မတီအဖွဲ့တွေပေါ့မွန်ပြည်သက်ပါတီကဆက်ဆံရေးနိုင်ပကော့ထော်လဲအတူတူပါရဲသားနဲ့ကိုသူတို့ဘာလို့ပြစ်လဲဆိုတော့ပြစ်တယ်ပြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့နေနေရှင်းတယ်အခြေချိုးပေါက်တာပေါ့ပြစ်သွားတာဂျပန်ရေးတွေဟိုဂျပန်ရေးတွေမှာကျွန်တော်နေနေရှင်းနေတာတော့ရှိတယ်
မြန်မာစစ်တပ်နဲ့မွန်ပြည်တပ်ပါတီတို့ကြားဖြစ်ပွားတဲ့စစ်ရေးပြဿနာတွေကိုသိဆုံးဖြေရှင်းဖို့အခြေအနေကိုမသိရှိသေးဘူးလို့လည်းသူကဆိုပါတယ်။မွန်ပြည်တပ်ပါတီစုစည်းချုပ်ဗိုလ်ချုပ်လီကောင်းကတော့ခွင့်ပြုချက်မရပဲမွန်ပြည်တပ်တပ်တည်စခန်းကိုအသိဝင်ရောက်လာတဲ့အတွက်ပြစ်ကမှုဖြစ်ပွားတာဖြစ်ကြောင်းမွန်ဘာဒါနဲ့အခုလိုပြောပါတယ်
။ဟမ်ဒီဂျေလက်တိုင်းလူကစိတ် NCA ရဲ့ဖေနိုဒီဟနိုင်တော့ဖတ်တော့ဘူးနော်ကမ္ဘာကြီးကဘာဘုကုသမတပီဘောရသက်သက်အင်းသေးလားပါ
သူပြောတာကတော့တကယ်တမ်းပြောရရင် NCA စာချုပ်တိုင်းဆိုရင်သူတို့မှားတယ်ဒါကျွန်တော်တို့တတ်တည်နေရဖြစ်တယ်2012ခုနှစ်တုန်းကပြည်ရသုံးကလည်းကျွန်တော်တို့တတ်တည်ပဲ NCA စာချုပ်လည်းထိုးထားတာပဲကျွန်တော်တို့ရတတ်တည်နေရကျွန်တော်တို့ခွေပေးမှခွေရမှလာပါအခုကတော့ခွေမရပဲတန့်ရပြပြီးတော့အသိန်းဝင်လာတယ်အသိန်းဝင်လာတော့တနတ်တိုင်ကြီးသွားတာပေါ့ကျွန်တော်တို့တပ်ဖွဲ့ကိုတားဆီးဖို့မမီတော့ဘူးဘ ਹੁ နဲ့ဆက်သွယ်ရဖို့တားလို့မမီတော့ဘူးကျွန်တော်တို့ဘက်ကလွန်တာမဟုတ်ဘူးသူတို့ဘက်အချိန်မဆောက်ဘူးဘာလို့ယင်လို့နေရသလဲညှိနှိုင်းပြီးလာလို့ရတာပဲမပေးလာလို့မှမဟုတ်တာဆိုပြီးမွန်မာဒါနဲ့ပြောဆိုသွားတာပါ မနေ့ကမနေ့ပိုင်းမှာမနေ့ပိုင်းလောက်ပြစ်ခတ်မှုဖြစ်ပေါ်ခဲ့ပြီးနေ့လယ်ပိုင်းမှာမြန်မာစစ်တပ်နဲ့ကရင်နယ်ခြားစောက်တပ်
မြန်မာစစ်တပ်ကတော့စတင်ပြစ်ခတ်တဲ့မုံမြင့်တဲ့တပ်ဖွဲ့ဝင်တွေကိုဥပဒေကြောင်းအရအမှုဖွဲ့ထားတယ်လို့အရှိတောင်တိုင်းစစ်ဌာနချုပ်တပ်မတော်ပြောခွင့်ရဗမာကြီးမမောင်လက်ကဆက်ပြောပါတယ်။ဥပဒေကြောင်းအရပဲကျွန်တော်တို့ကဆက်လို့မဟုတ်ဘူး။အခုရဲစခန်းကအမှုပေါ့။ဥပဒေတော့ပြစ်တဲ့လူပေါ့။ပြစ်တဲ့လူတရားဆွဲမှာပေါ့။ဥပဒေနဲ့ပဲတော့ပါမယ်။လက်ရှိဖျားသုံးစုမြို့နယ်ဝင်
ဒီနေ့ကျွန်တော်တို့ကြည့်ရတာကြည့်ရတာ၃00ကျော်ကထိုင်းဘက်ချမ်းမှာရှိတဲ့ဘုံကြီးကျောင်းတွေမှာစစ်ဘေးတိမ်းရှောင်နေရပါတယ်။ ဒီစစ်ဘေးရှောင်တွေကိုဆိုင်းအာဏာပိုင်တွေစံကလပူတီတိရခန်တွေစံကာတော်တွေကနေကူညီဆောက်ရှောက်မှုပေးဆောင်ထားပါတယ်။မွန်ပြည်ပြည်ပါတီဟာ2019ခုနှစ်မှာမြန်မာဆိုရနဲ့ NCA ပြည်ရဲ့အကြောင်းကြေညာရအောင်ပါ။နေတိုးခေါ်မြောက်အတ္လန္တိတ်စစ်စာချုပ်အဖွဲ့တည်ထောင်တဲ့2019ခုနှစ်ကိုအင်္ဂါနေ့ကျရင်လန်ဒန်မြို့မှာ2ရက်ကြာကျင်းပဖို့အတွက်နေတိုးခေါင်းဆောင်တွေပြင်ဆင်နေကြပါတယ်။ဒီထိပ်သည့်အစည်းအဝေးပွဲကျင်းပမယ့်အချိန်ဟာဆီးရီးယားဖြစ်နေဆီးရီးယားမှာဖြစ်နေတဲ့စစ်ပွဲနဲ့ရုရှားရဲ့ချိန်းချောက်မှုတွေရှိနေတဲ့အချိန်လည်းဖြစ်ပါတယ်။ဒါပေမဲ့ဒီအ
The position of Turkey in the North Atlantic Alliance is a very difficult one.
Now, Atlantic Pamephore, Ma, Turkey, and Nita Ha. တော်လေးခက်ခဲပါတယ်တူရကီဟာအမေရိကန်ပြည်အောင်စုပါဝင်ဂျမ်ဟာမိတ်နိုင်ငံအများစုရဲ့သဘောထားနဲ့ဆန့်ကျင်ပြီးတော့အရှေ့လေပိုင်းစစ်ဆင်ရေးတွေမှာပါဝင်ဖို့ဆုံးဖြတ်ခဲ့တာပါထို့အတူပဲတူရကီဟာရုရှားစီကဆစ်လက်နက်ပစ္စည်းတွေဝယ်ယူဖို့လဲဆုံးဖြတ်ခဲ့ပါတယ်
တချိန်ကအမေရိကန်တပ်ဖွဲ့တွေအနေနဲ့ငြိမ်းချမ်းအောင်ထိန်းသိမ်းထားခဲ့တဲ့စီးရီးယားမြောက်ပိုင်းမှာအခုခါမှာတော့ရုရှားတပ်ဖွဲ့တွေကကင်းလှည့်နေကြပါတယ်။အမေရိကန်တပ်ဖွဲ့တွေအဲ့ဒီဒေသကဆုတ်ခွာလာတာဟာနေတိုးအဖွဲ့အတွက်အမေရိကန်ရဲ့ဒါဝင်ယူမှုအပေါ်စိုးရိမ်စရာတွေပိုးပြီးတော့ကြီးထွားလာခဲ့ပါတယ်။ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကဆိုရင်
European unity cannot replace transatlantic unity. We need both.
အထူးသဖြင့်ဥရောပသမဂ္ဂကနေဗြိတိန်ခွဲထွက်သွားပြီးတဲ့နောက်ပိုင်းမှာဥရောပသမဂ္ဂကြီးတဲ့ဥရောပလုံခြုံရေးကိုမထိန်သိမ်းနိုင်တော့ဘူးဆိုတာကိုလည်းကျွန်တော်တို့နားလည်ဖို့လိုအပ်ပါတယ်။ဥရောပကတော့ရုရှားဟာသူတို့ရဲ့အကြီးမားဆုံးခြေချမှုဖြစ်တယ်လို့ယူဆထားပါတယ်။ဥရောပလုံခြုံရေးနဲ့ပတ်သက်ပြီးတော့အမေရိကန်ရဲ့တာဝန်ယူမှုအပေါ်စိုးရိမ်စရာရှိတယ်ဆိုတာဟာမြေပြင်အနေထားကိုကြည
increasing the number of US troops.
ကျွန်တော်အမေရိကန်ပြည်အောင်စုဟာသူ့ရဲ့တပ်ဖွဲ့ဝင်များပြားကိုဥရောပမှာပုံမချထားနိုင်ဖို့အတွက်ပိုပြီးအကုန်ကြခံနေရပါ
။ဒါပေမဲ့အမေရိကန်တပ်တွေဥရောပမှာချထားတဲ့ကိစ္စကိုရုရှားဘက်ကရှုမြင်ပုံကတော့အဲ့ဒီလိုမဟုတ်ပါဘူး။ Andrei Kortunov ဟာရုရှားနိုင်ငံတကာဆက်ဆံရေးကောင်စီရဲ့ညွှန်ကြားရေးမှူးတစ်ယောက်ပါ
။ Some of East European nations are trying to get American boots on the ground.
ရှေ့ဥရောပနိုင်ငံတချို့ဟာဒီဒုစာချုပ်ရဲ့ပုံမှန်ငါးကသူတို့ရဲ့လူမျိုးရေးကိုအကာအကွယ်ပေးထားပေမဲ့အမေရိကန်တပ်ဖွဲ့တွေသူတို့နိုင်ငံမှာအခြေစိုက်ရေးကိုပဲပုံမလိုလားနေကြတာပါ။ဒါကိုကြည့်ရင်ရှေ့ဥရောပနိုင်ငံတချို့ဟာန NATO ထက် American ပြည်ထောင်စုကိုပဲပို့ပြီးအကူအထားပြုနေကြတယ်ဆိုတာတွေ့ရပါတယ်
။ American သမ္မတ Donald Trump ကတော့ NATO ဖွဲ့ဝင်နိုင်ငံတွေအနေနဲ့ကုန်ကြမ်းရေးထပ်မံထည့်ဝင်ကြဖို့ထပ်ခါတလဲလဲတောင်းဆိုနေပါတယ်။ Germany နိုင်ငံကတော့2030ပြည့်လွန်နှစ်တွေရောက်လာမှသူတို့နိုင်ငံရဲ့ GDP နှစ်ရာခိုင်နှုန်းသတ်မှတ်ချက်ကို NATO ဖွဲ့ရဲ့ကုန်ကြမ်းရေးအဖြစ်ထည့်ဝင်မယ်လို့ဗုဒ္ဓဟူးနေ့ကကြေညာခဲ့ပါတယ်။အခုပြုလုပ်မဲ့ London ထိပ်သီးစည်းဝေးပွဲမှာတော့ပိုးပြီးတော့ပွင့်ပွင့်လင်းလင်းညှိနှိုင်းကြလိမ့်မယ်လို့ယူဆရပါတယ်။အဖွဲ့ရင်းတင်မာမှုရှိတယ်ဆိုတာလည်းအစမ်းမဟုတ်ပါဘူးလို့ Jonathan Eyal ကပြောပါတယ်။ဘာပဲပြောပြောနေတိုးစစ်စာချုပ်အဖွဲ290ပြည့်ချိန်မှာခေါင်းဆောင်တွေစုဝေးပြီးတော့ကျင်းပရမယ့်အချိန်ဖြစ်တယ်လို့ဆိုရမှာဖြစ်ပါတယ်ရှင်။ VOA ရဲ့တောက်ချာနေမြက်ခင်စီစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။လွန်ခဲ့တဲ့နှစ်ပေါင်း40ကျော်မှာ AIDS ရောဂါကိုပထမဆုံးစတင်ခဲ့တဲ့အချိန်ကဆိုရင်အဲ့ဒါဟာတေချံကျသလိုအခြေအနေကိုရောက်သွားတာပါပဲ။အခုချိန်ထိဒီ AIDS ရောဂါပပျောက်မသွားသေးပေမဲ့ကုသလို့ရတဲ့အဆင့်ကိုတော့ရောက်လာနေပါပြီ။ AIDS ရောဂါကာကွယ်ကုသရေးမှာတိုးတက်မှုတွေရထားပေမဲ့လည်းကပ်ရောဂါဆိုတစ်ခုဖြစ်ဆက်ရှိနေတယ်ဆိုတာလူတွေသဘောပေါက်နားလည်စေဖို့ဒီနှစ်ဒီဇင်ဘာလ၁ရက်နေ့ကိုကမ္ဘာ AIDS ရောဂါတိုက်ဖျက်ရေးနေ့ဖြစ်သတ်မှတ်ထားပါတယ်။ Caribbean ရဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြပါမယ်ရှင်။
AIDS ရောဂါဆိုးကိုသတိပြုကြပါ၊စမ်းသပ်စစ်ဆေးကြပါ၊ကာကွယ်တားဆီးကြပါဆိုတဲ့အသိပေးချက်တွေနဲ့အတူကမ္ဘာ AIDS ရောဂါတိုက်ဖျက်ရေးနေ့ကိုကမ္ဘာတဝန်းမှာနှစ်ဆင်အထိမ်းအမှတ်ပြုကြပါတယ်။ဒီရောဂါကိုကာကွယ်တားဆီးဖို့အလွယ်ကူဆုံးနည်းကတော့လိင်ဆက်ဆံတဲ့အခါအမြဲတမ်းကွန်ဒွန်းသုံးတာပါပဲလို့ကျွမ်းကျင်သူတွေကပြောပါတယ်။ဒီဇင်ဘာလ၁ရက်နေ့ကိုကမ္ဘာ AIDS ရောဂါတိုက်ဖျက်ရေးနေ့ဖြစ်ကျန်းမာရေးဝန်ကြီးတွေပထမဆုံးသတ်မှတ်ခဲ့ချိန်တုန်းက AIDS ရောဂါဖြစ်စေတဲ့ HIV ရောဂါပိုးဟာတခြားရောဂါပိုးတွေနဲ့မတူဘဲကမ္ဘာတဝန်းပြန့်နှံ့နိုင်တယ်ဆိုတာနားလည်ခဲ့ကြပါတယ်။ Paul Kawada ဟာအစောပိုင်းကာလကလေးက AIDS ရောဂါဆိုင်ရာတက်ကြွလှုပ်ရှားသူတူဖြစ်ပါတယ်
။ And I was there in the early days. I was there when we both had to fight back.
အစောပိုင်းကာလကြီးကလေးကကျွန်တော်ပါခဲ့ပါတယ်။ဒီရောဂါကိုတိုက်ဖျက်ဖို့လှုပ်ဆောင်ခဲ့တယ်လို့ကျွန်တော်တို့ချစ်ရသူအများပြားရဲ့နားရေးကိုလည်းလှုပ်ပေးခဲ့ရပါတယ်
။ Dr. Anthony Fauci လည်းဒီရောဂါတိုက်ဖျက်ရေးအစောပိုင်းကလေးကလှုပ်လာသူပါ HIV ရောဂါပိုးကိုကုသနိုင်ဖို့သူစ조사ခဲ့ပါတယ်။ကုသရေးကဘယ်လောက်ထိရောက်လာသလဲဆိုရင်ရောဂါပိုးရှိသူတူဦးဟာတနေ့ကိုဆေးတလုံးတောက်ရုံနဲ့တခြားဘယ်သူစီကိုမှရောဂါပိုးကူးစက်ဖို့မဖြစ်နိုင်တော့ပါဘူး။ဒါ့အပြင်ရောဂါပိုးမရှိသေးသူတွေမကူးစက်အောင်တားဆီးနိုင်တဲ့ Truvada ဆိုတဲ့ဆေးလည်းပေါ်လာပါတယ်။ AIDS ရောဂါကိုအဆုံးသတ်ဖို့ကမခက်ပါဘူးလို့ဒေါက်တာ Fauci ကပြောပါတယ်
။ If you did those two things, treatment is prevention for those who are infected.
ယောဂပိုးရှိတဲ့တွေအတွက်ကုသရေးကိုကြိုတင်ကာကွယ်ရေးအဖြစ်လှုပ်ဆောင်တာနဲ့ယောဂပိုးကုသနိုင်ခြင်းရှိသူတွေအတွက်ဆေးတောက်တဲ့နည်းနဲ့ကြိုတင်ကာကွယ်တာဆိုတဲ့နည်းလမ်းတစ်ခုကိုအပြည့်အဝသာအကောင့်ထဲပေါ်နိုင်မယ်ဆိုရင်သီအိုရီအားဖြင့်ဒီကပ်ယောဂါကိုအလွယ်လေးအဆုံးသတ်နိုင်မှာပ
ါ HIV ယောဂပိုးကုသတဲ့အရေးအတွက်ဟာဒီဆေးဝါးတွေကြောင့်တိတိတတ်တာကျသွားပါတယ်2004ခုနှစ်ကတည်းကဆိုရင် AIDS ယောဂါနဲ့ဆက်ဆက်တဲ့ပြေဆိုးမှု55ရာခိုင်နှုန်းကျော်ကျသွားပါတယ်ဒါပေမဲ့HIV ယောဂါပိုးရှိသူ60ရာခိုင်နှုန်းလောက်ပဲဆေးတောက်ကြပါတယ်။ကာဝတာဟာ AIDS ယောဂါတိုက်ဖျက်ရေးကျန်းမာရေးဒဏ်လူညီများမှုနဲ့လူမျိုးရေးတရားနာတော်မှုတို့အတွက်လှုံ့ဆော်စည်းရုံးနဲ့ NMAC ဆိုတဲ့အဖွဲ့မှလုပ်ကိုင်နေတာပါ။လူတွေခွဲခြားဆက်ဆံခံရတဲ့နေရာတိုင်းမှာ AIDS ယောဂါပြန့်ပွားတယ်လို့သူကပြောပါတယ်
။ First of all, it impacts predominantly people of color. Number 2, it impacts
ပထမဆုံးအနေနဲ့ဒီယောဂါဟာလူမျိုးမဟုတ်သူတွေမှာအဖြစ်များပါတယ်။ဒုတိယအနေနဲ့လိင်လူကြည့်သူတွေအဖြစ်များပါတယ်တတိယကတော့ဆင်းရဲနွမ်းပါသူတွေမှာအဖြစ်များပါတယ
်အမေရိကန်မှာ HIV ရောဂါပိုးရှိသူအများစုဟာဆင်းရဲနွမ်းပါသူတွေပါအမေရိကန်ကမဟုတ်တဲ့ရောဂါပိုးရှိသူအများစုကတော့ဝင်ငွေနှိမ့်တဲ့နိုင်ငံတွေနဲ့အလယ်လတ်ဝင်ငွေအစ်စ်နိုင်ငံတွေကဖြစ်ပါတယ်နေရာတိုင်းကလူငယ်တွေမှာအန်ဒရယ်ရှိနေပါတယ်သူတို့ဟာစံသက်စစ်ဆေးမှုကျန်းမာရေးဆုံးရှုံးမှုနဲ့ဆွေးနွေးအကြံပေးမှုတွေမရတော့ပါပဲဒါကြောင့်လဲဒီရောဂါတိုက်ဖျက်ရေးဆေးဝါးအပြင်တခြားတစ်ခုခုလိုတယ်လို့ဒေါက်တာ Fauci ကပြောပါတယ်
We're not going to eliminate HIV without a vaccine.
ကာကွယ်ဆေးမရှိဘဲနဲ့တော့ HIV ရောဂါပိုးကိုအပြတ်ရှင်းနိုင်မှာမဟုတ်ပါဘူး
။ကာကွယ်ဆေးဖော်ထုတ်ဖို့လုပ်နေတာအားရစရာကောင်းပေမဲ့လက်ရှိမှာအကောင်းဆုံးကတော့လူတွေစမ်းသပ်စစ်ဆေးပြီးရောဂါပိုးရှိသူတွေကုသမှုခံယူဖို့ရောဂါပိုးကူးစက်နိုင်ရည်ရှိသူတွေကို Truvada ဆေးတိုက်ဖို့နဲ့ HIV ရောဂါပိုးကိုနိုင်ငံရေးကိုကျင်းသိက္ခာဒါမှမဟုတ်လူမှုရေးကိစ္စလို့မသတ်မှတ်ပဲရောဂါပိုးတစ်ခုဖြစ်သတ်မှတ်ဖို့လိုပဲဖြစ်တယ်လို့ဒေါက်တာ Fauci ကပြောပါတယ်ခင်ဗျာ။
ကိုကျော်ကျော်သိန်းပြောပြသွားတာပါရှင်။အခုတော့ကမ္ဘာသတင်းတွေထဲမှာရေးနေကြတဲ့မြန်မာပြည်အကြောင်းတွေကိုမူလဆောင်ပါရှင်တွေရဲ့အပေါ်မပြတ်မတ်ဤတန်စင်ကကောက်နှုတ်စူးစီးတင်ပြပေးထားတာကိုနားဆင်ကြရအောင်ပါရှင်။
တိချာစီစစ်စဉ်းစားပြီးမှမြန်မာပြည်တွင်းမှာယင်းနှိမ့်နှံမှုလုပ်ပါဆွဲကောင်းစင်နဲ့ Rashmi Khurana ရေးသားထားတဲ့ဆောင်းပါးကို businesstimes.com.sg မှာဖတ်ရပါတယ်။တက်မတော်ကစီးပွားရေးလုပ်ငန်းတွေမှာပါဝင်လာတာကြားပြီးဖြစ်ပြီးတော့ကုမ္ပဏီတွေအနေနဲ့စစ်တပ်နဲ့ဗန်ပေါင်းစုံကနေဆက်ဆက်နေနိုင်မှုတွေကိုစီစစ်ဖို့လိုလိမ့်မယ်လို့ဆောင်းပါးရှင်ကထောက်ပြထားပါတယ်။FDI ပြည်ပတိုက်ရိုက်ယင်းနှိမ့်နှံမှုတွေကအရက်သားတွေပိုင်ဆိုင်တဲ့ပုဂ္ဂလိကစီးပွားရေးလုပ်ငန်းတွေကိုပဲအကျိုးရှိစေပြီးတော့အထူးသဖြင့်မြန်မာနိုင်ငံစီးပွားရေးဥပိုင် Limited MEHL နဲ့မြန်မာစီးပွားရေး Corporation MEC တို့လိုမြန်မာစစ်တပ်နဲ့ဆက်ဆံနေတဲ့မြန်မာစစ်တပ်ပိုင်းနဲ့ကုမ္ပဏီတွေအားလုံးကိုတော့အကျိုးအမြတ်မရစေဖို့အတွက်ကုလသမဂ္ဂ UN နဲ့ American တို့ကဆောင်ရွက်ဖို့မကြသေးခင်တုန်းကပဲဆုံးဖြတ်ထားတယ်လို့ဆိုပါတယ်ဒါကြောင့်လေပြည်ပကကုမ္ပဏီတွေအနေနဲ့စီးပွားရေးမလုပ်ခင်မှာစစ်တပ်ပိုင်းကုမ္ပဏီတွေနဲ့ဆက်ဆက်မှုရှိသလားဆိုတာကိုသေချာစစ်ဆေးဖို့လိုမယ်လို့យေတာထားပါတယ်။တဖြည်းဖြည်းချင်းစီပွင့်လင်းမြင်သာလာနေတဲ့မြန်မာစီးပွားရေးကဏ္ဍမှာယင်းနှိမ့်ညွန်ပြီးတော့အလုတ်ကန်ခွင့်လန်းတွေဖန်ပြီးပေးဖို့ပြည်ပကုမ္ပဏီတွေအနေနဲ့မြန်မာအတွက်အကျိုးထက်အဖြစ်ပိုမဖြစ်စေဖို့ဂရုစိုက်ရမယ်။သေချာစဉ်းစားချက်ချိန်ဖို့ကအင်မတန်အရေးကြီးတယ်လို့យေတာထားကိုကောင်းတော့တင်ပြလိုက်ရပါတယ်ရှင်။မြန်မာနိုင်ငံအာမခံဈေးဝက်ကိုဝင်လာတဲ့နိုင်ငံတကာကုမ္ပဏီကြီးတွေဆွဲကောင်းစင်နဲ့ Thomson Chow ရေးသားတဲ့ဆောင်းပါးကိုတော့ asiatimes.com မှာဖတ်ရပါတယ်။အရင်တုန်းကအစိုးရပိုင်အာမခံလုပ်ငန်းတွေပဲရှိခဲ့တဲ့အာမခံဈေးဝက်ထဲကို UK နိုင်ငံက Prudential, American က Chubb, Japan က Daiichi, Hong Kong က AIA နဲ့ Canada က Manulife အပါအဝင်တခြားလိုင်စင်ရကုမ္ပဏီကြီးတွေလည်းဝင်လာပြီးသူဆောင်းပါးရှင်ကရေးသားထားပါတယ်။ပြည်ပကုမ္ပဏီတွေကရာနှုန်းပြေပိုင်တဲ့ကုမ္ပဏီခွဲတွေမြန်မာနိုင်ငံရဲ့အာမခံဈေးကွက်တွေဝင်ခွင့်ကိုမြန်မာဗန်ဒိုင်းဝန်ကြီးဌာနကမကြသေးခင်ကမှခွင့်ပြုခဲ့တာဖြစ်ပြီးတော့ပြည်တွင်းကုမ္ပဏီတွေနဲ့ဖက်ဆက်လုပ်ကိုက်စရာမလိုဘဲနဲ့နိုင်ငံသားပိုင်ကုမ္ပဏီတွေကိုအခုလိုခွင့်ပြုလိုက်တာဒါပထမဆုံးအကြိမ်ပဲဖြစ်တယ်ဆိုပြီးတော့យေတာထားပါတယ်မြန်မာနိုင်ငံတွင်းကအာမခံကုမ္ပဏီတွေဝင်လာတာဒါပထမဆုံးအကြိမ်ဖြစ်တဲ့အလျောက်ဒီကုမ္ပဏီတွေအစဉ်ပြေပြေလုပ်ကိုက်နိုင်မှုအတွက်အာမခံဥပဒေရေးဆွဲသူတွေအတွက်လည်းဒါကအတွေ့အကြုံတွေဖြစ်နေတာကနိုင်ငံသားကုမ္ပဏီတွေအတွက်အကြီးမားဆုံးစိန်ခေါ်မှုဖြစ်နိုင်မယ်လို့យေတာထားပါတယ်။အာမခံဈေးကွက်ကဆက်သွယ်ရေးလုပ်ငန်းတွေလိုမျိုးဈေးကွက်ဖွင့်ပေးလိုက်တဲ့ချိန်ကထက်ပိုပြီးတော့ရှုပ်ထွေးမယ်လို့ဆိုပါတယ်။စနစ်လောက်ပြည်တွင်းကုမ္ပဏီတွေကြီးလက်ဝါးကြီးအုပ်ထားတဲ့အာမခံဈေးကွက်ကိုပြည်ပကုမ္ပဏီတွေဝင်လာတဲ့အခါမှာမကြိုက်ကြတဲ့ပြည်တွင်းကုမ္ပဏီတွေလည်းရှိရလို့ဆိုပါတယ်။လက်တော်မှာတော့ Grand Guardian အာမခံလုပ်ငန်း IKBZ အာမခံလုပ်ငန်းနဲ့ AR မြန်မာတို့ကပြည်သူတွေအသုံးများဆုံးပြည်တွင်းအာမခံလုပ်ငန်းတွေဖြစ်တဲ့အကြောင်းဟေးသားထားတာကိုဖတ်ရပါတယ်ရှင
်။ဒေါ်ရရှိများရှင်လူခွင့်ရချိုးဖောက်မှုဆွဆွဲချက်တွေနဲ့မြန်မာနိုင်ငံအပေါ် ICJ နိုင်ငံတကာတရားရုံးမှာတရားစွဲချတာကိုရင်ဆိုင်ဖို့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုယ်တိုင်သွားရောက်ဖို့စီစဉ်ချပြီးတက်မတော်ကလည်းပူးပေါင်းဆောင်ရွက်မယ့်အကြောင်းပြောဆိုထားပါတယ် ICJ ICC တို့လိုနိုင်ငံတကာဥပဒေရေးအဖွဲ့အစည်းတွေအပါအဝင်မြန်မာနိုင်ငံအပေါ်ဖိအားတွေကြောင့်အစိုးရနဲ့စစ်တပ်အကြားပူးပေါင်းဆောင်ရွက်မှုတွေအားကောင်းလာနိုင်ပါသလားပြန်လည်သိမြင်ရေးပြည်တွင်းညီညာရေးစတဲ့ပြည်တွင်းနိုင်ငံရေးအပေါ်အကောင့်အစိုးဘလို့အကျိုးဆက်တွေတက်ရောက်လာနိုင်ပါတယ်လေဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 7-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းဖတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကျဆူပါတယ်ရှင
်။နောက်ပါစနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ကြရင်အချိန်မီဆက်သွယ်နိုင်ပါတယ်ရှင်။ကျမတို့အခုထုတ်လွှင့်ပေးနေတဲ့ Radio Season တွေကို VOA Internet စာမျက်နှာ burmese.voanews.com ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။VOA American တန်ကတောက်ကြနေမနေ့ကလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနေ့9နာရီအထိလိုင်းဒိုမီတာ32 40 48လိုင်းလက်မီတာ190လို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လေရေဒီယိုထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါရဲ့ရှင်။အခုဒုတိယပိုင်းမှာတော့ဥအောင်ခရမြန်မာအရေးသုံးသပ်ချက်ကိုအရင်ဆုံးနားဆင်ရဖို့ရှိပြီးကျန်းမာရေးအစီအစဉ်နဲ့အတူတိုင်းရင်းသတင်းလွှာကဏ္ဍမှာတော့ရွေးကောက်ပွဲဆိုင်ရာမဲပေးပိုင်ခွင့်ဥပဒေပြင်ဆင်မှုတွေနဲ့ပတ်သက်လို့
အဟိုမနေ့တနေ့ရမှရောက်လာတဲ့ဒီ3လကျော်လောက်ပဲရောက်လာတဲ့ပုဂ္ဂိုလ်ဟာဒီဒေသအကြောင်းသူဘယ်လောက်မှလည်းနားမလည်ပဲနဲ့သူလည်းမသိပဲနဲ့သူ့ကိုမဲပေးခွင့်ပေး
တယ်။ဤသူလွှတ်တော်ကိုစလဲဒေါက်တာအောင်နိုင်ဦးရဲ့ပြောကြားချက်နဲ့အတူတခြားတိုင်းဒေသဒေသအသီးသီးကသတင်းလွှာတွေကိုလည်းစူးစီးနားဆင်ကြားရမှာပါရှင်။အခုရင်ဆုံးတော့မြမအရေးသုံးသပ်ချက်ကိုထုတ်လွှင့်ပေးသွားပါမယ်။မြမကျွန်းတစ်ကိုအင်္ဂလိပ်ကိုလိုနီခေတ်ကလေးကခိုးထုတ်ရောင်းချတာမျိုးရှိခဲ့ပေမဲ့ဈေးခွက်စီးပွားရေးစတင်ကျစ်သုံးတဲ့စစ်ဆိုးရခင်မှာကျွန်းတစ်ခိုးထုတ်မှုပိုးပြီးတော့ကြီးထွားလာပါတယ်ဒီလိုကျွန်းတစ်ခိုးထုတ်ရမှာအစိုးရအာဏာပိုင်တရုတ်ကုန်တယ်နဲ့တိုင်းရင်းသားလက်နက်ကင်စတာတွေပါဝင်လာပုံကိုဥအောင်ခင်ရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြပေးထားပါတယ်ရှင်
စစ်ခိုးထုတ်မှုမှာဒေသခံပြည်သူကိုအရေးယူလေးရှိပြီးအစိုးရခေါင်းဆောင်ပိုင်းအထိလက်ထိုးနိုင်တဲ့တခိုးချုပ်ကြီးတွေကတော့အရေးမယူနိုင်တာကိုလန်ဒန်အခြေစိုက်ပတ်ဝန်းကျင်စုံစမ်းရေးအေဂျင်စီ EIA ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ခိုးထုတ်တဲ့ညီမကျွန်းတဲ့နိုင်ငံစုံရောက်သွားပုံကိုနှစ်နှစ်စုံစမ်းလေ့လာပြီးရေးထားတဲ့အစီရင်ခံစာဖြစ်ပါတယ်။တန်းကျွယ်တဲ့တွေရဲ့ဇင်ကံတင်မောကုန်းပတ်ကြံကင်းပြင်ဟာကျွန်းသားပါဒါကြောင့်ဗမာစစ်အစိုးရကိုတန်ခတ်အရေးယူတဲ့နိုင်ငံကြီးတွေမှလည်းခိုးထုတ်လာတဲ့ကျွန်းတစ်ခုဈေးကောင်းပေးပြီးဝယ်ကြပါလေ2009က2019အထိ10နှစ်အတွင်းကျွန်းတစ်ဒေါ်လာတန်း3,000ဘူးခိုးထုတ်တယ်လို့ရိုက်ရေးအဖွဲ့ကခန့်မှန်းပါတယ်မြမထွက်ကုန်ကိုပိတ်ပင်ထားတဲ့အမေရိကန်ကတောင်ကျွန်းတစ်ဒေါ်လာ25တန်းဘူးဝယ်ယူတယ်လို့ဆိုပါတယ်တခုံမှုနဲ့တိုင်းကုမ္ပဏီတွေကို1993ခုမှာတင်ထုတ်တယ်ဆိုရင်ဒီထဲကခရိုနီကုမ္ပဏီ5ခုဟာတစ်လုံးကမှအခုတည်းကဩဇာရှိနေပါသေးတယ်။တိုင်းဆာဝတ်ကုမ္ပဏီဟာထိပ်ပိုင်းအထိပေါက်ရောက်ပါတယ်။အစိုးရနဲ့ကုမ္ပဏီဖက်ဆက်လုပ်တဲ့အကျိုးသူပူးပေါင်းဆောင်ရွက်မှုစနစ်မှာလည်းကျွန်းတစ်ကိုခိုးထုတ်ခံရပြန်ပါတယ်။
အကျိုးသူစနစ်မှာအစိုးရဘက်ကစက်ရုံနဲ့အလုသမားကိစ္စတာဝန်ယူပြီးကုမ္ပဏီဘက်ကတစ်ထုတ်လို့ရေးနဲ့အရေးအသွေးကိုတာဝန်ယူရပါတယ်။ဒါပေမဲ့ကျွန်းတစ်ကိုတတ်မှတ်တဲ့ဈေးနဲ့ကုမ္ပဏီကအစိုးရစီကဝယ်ရပါတယ်။အကျိုးတူလုပ်ခွင့်ရတဲ့ကုမ္ပဏီ6ခုမှာ Thai Sawat နဲ့ Bembian Losithan ရဲ့ Asia War ကုမ္ပဏီတွေပါဝင်ကြောင်းမြန်မာနိုင်ငံတစ်တော်သမိုင်းမှာဖော်ပြပါတယ်။ကျွန်းတစ်အကောင်စားကိုအညံစားတစ်စိတ်ရိုက်ပြီးမလေးတစ်ပတ်နဲ့တစ်ခိုးတဲ့နှီးကိုတုံးကြပါတယ်။ဒီနှီးအရတစ်အကောင်စားဟာကုမ္ပဏီလက်ထဲရောက်ပြီးအစိုးရစီမှာအညံစားဒေတာကြံခဲ့ပါတယ်။စကိုင်းတိုင်းနဲ့ကချင်ပြည်နယ်ကတင့်မောင်ခိုလုပ်ငန်းမှာပါဝင်တဲ့စစ်ဗိုလ်128ဦးကို1994ခုနှစ်ကထောင်ဒဏ်9နှစ်စီချမှတ်တဲ့အမှုဟာလူသိများခဲ့ပါတယ
်။မြန်မာနယ်စပ်ကယူနန်ပြည်နယ်တဲ့တစ်ခိုးတွင်းတာကိုလူသိများပါတယ်။ထရက်ကားနဲ့တဲယူလို့တစ်တုံးတွေကိုမော်တော်ဆိုင်ကယ်နဲ့တဲယူတာမျိုးလည်းရှိပါတယ်။2015မှာတရုတ်တစ်ခုတ်တမ155ရောက်ကချင်ပြည်နယ်မှာအဖမ်းခံရပါတယ်။ဒါပေမဲ့ခေါင်းဆောင်ပိုင်းအထိပေါက်ရောက်တဲ့တရုတ်မောင်ခိုကိုအာဏာလိုအားလုံးကိုလွှတ်ပေးလိုက်ပါတယ်။ထိုင်းဆာဝတ်ကုမ္ပဏီကထိုင်းတရုတ်ချန်ပီကြည့်ဆိုသူဟာလူသိနေတဲ့တက္ကိုးချုပ်ကြီးဖြစ်ပါတယ်။အကောင်စားတက်ကိုအညံစားတစ်စိတ်ရိုက်ပြီးအစိုးရတက်လုံငန်းဌာနကိုမလိမ့်တပတ်လုတ်တဲ့နေရာမှာချန်ပီကြည့်ဟာအစွမ်းထက်ပါတယ်။ဗမာစစ်ဗိုလ်ချုပ်ကြီးတွေရဲ့ ဟောင်ကောင်နဲ့စင်ကာပူဘန်စင်းတွေကိုတစ်ခိုးငွေတွေသွင်းပေးနေတဲ့တစ်ခိုးချုပ်ကြီးချမ်ပေကြီးဟာဩဇာအရှိန်အဝါရှိသူဖြစ်ပါလေ။
မြမအစိုးရခေါင်းဆောင်ပိုင်းရဲ့သားသမီးတွေနိုင်ငံသားမှာပညာသင်ကြတဲ့အခါချမ်ပေကြီးကပဲငွေကြေးထောက်ပံ့ခဲ့ပါတယ်။စင်ကာပူအထက်တန်းကျောင်းမှာစာသင်သူကစပြီးအမေရိကန်နဲ့ဥရောပတက္ကသိုလ်တွေမှာပညာသင်နေတဲ့မျက်နှာကြီးသားသမီးတွေရဲ့ပညာသင်စရိတ်ကိုချမ်ပေကြီးကပဲထုတ်ပေးတာပါ။ဒီနည်းနဲ့အစိုးအုပ်စုရဲ့နောင်လာနောက်သားတွေကိုချမ်ပေကြီးကဝေထားတာလို့ EIA အစိုးရခန်းစာမှာသုံးသပ်ပါတယ်။ဒါပေမဲ့2018 April လမှာချမ်ပေကြီးကွယ်လွန်သွားတဲ့အတွက်ပညာသင်ကြီးထောက်ပံ့ပြီးလက်ထိုးတာကိုခံမှန်းရခက်နေပါတယ်။ချမ်ပေကြီးနေရာကိုသူ့ရဲ့လူယုံတော်ဟန်ဇော်လင်းကဆက်ခံတယ်လို့ဆိုပါတယ်။ကျွန်းတဲ့အများဆုံးခိုးထုတ်သူဟာတရုတ်ကုန်တယ်ဖြစ်ပြီးအမေရိကန်နဲ့ဥရောပမှာလည်းခိုးထုတ်ကျွန်းအတွက်ဈေးွက်ရှိပါတယ
်။တိုင်းနာလက်နဲ့ကင်တွေချုပ်ကင်နဲ့နေဆက်ဒီတာမှာတစ်ခိုးကင်တွေစီးဝါရှာလေးရှိပါတယ်။နေဆက်မှာကျွန်းတုံးလေးတွေကိုဖြတ်ပြီးမော်တော်ဆိုင်ကယ်အစီး300နဲ့ယူနန်ပြည်နယ်တဲကိုတစ်ခိုးပို့တဲ့တရုတ်မှောက်ခိုးကင်လည်းရှိပါတယ်။မော်တော်ဆိုင်ကယ်တစ်စီးဟာတစ်နေ့ကျွန်းတုံးနှစ်တန်းတည်ယူပို့ဆောင်နိုင်တယ်လို့ဆိုပါတယ်။တရုတ်ပြည်မှာကြမ်းကင်းပြင်လိုအပ်တာရဲ့အနောက်တိုင်းမှာတင်မောကုန်းဘတ်ကြမ်းကင်းပြင်လိုအပ်တာရဲ့ကြောင့်ကျွန်းတစ်ခိုးမှုဆက်လက်ရှင်သန်နေပါတယ်။ကျွန်းတစ်အလွန်ကျွန်းထုတ်ယူမှုနဲ့ခိုးထုတ်မှုစရတွေရှိလို့တိတော့ထိမ့်သိမ့်မှုခက်ခဲပါလေ။ကျွန်းပြင်ကိုတင်းတက်ပြီးခြောက်သွားမှခုတ်လဲထုတ်လုပ်ခဲ့တာမြမာမင်းခက်ကလေးကဖြစ်ပါတယ်။စီအစိုးရတက်လာတော့ခြောက်တဲ့အထိမဆောက်နိုင်တော့ပါဘူး။ဒီအချိန်မှာတစ်ပွားလွှာထုတ်တဲ့နိုင်ငံခြားကုမ္ပဏီတွေဟာကျွန်းစိုးကိုလိုချင်ပါလေ။ဒီပန်းလွာထုတ်ရမှာကျွန်းလုံးလက်ဆက်ပြီးစိုးနေဖို့လိုတာမို့ကျွန်းစိုးကိုရောကျွန်းချောက်ကိုရောအလုံးအကျွန်းထုတ်ယူလာကြပါတယ်ခိုးထုတ်တဲ့ကျွန်းပစ်ကိုမဝယ်ဖို့စီကံသတ်မှတ်တာတွေဟာလက်တွေ့အကောင်အထည်ပေါ်လို့မရတာများပါပဲခိုးထုတ်သူတွေရှိနေသလိုဝယ်သူလည်းရှိနေမှာဖြစ်လို့ခိုးမထုတ်နိုင်အောင်လုပ်တာဟာအကောင်းဆုံးနည်းလမ်းဖြစ်လိမ့်မယ်လို့ယူဆရပါတယ်ခင်ဗျာ
လောကရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ခဲ့ကြရတာပါရှင်။အခုဆက်ပြီးတော့နားဆင်ရမယ့်ကျမ်းမာရေးစီစဉ်မှာတော့ငလင်မတိုင်ခင်ကြိုတင်ပြဆင်မှုတွေအကြောင်းကိုတင်ပြပေးထားပါတယ်။မြန်မာနိုင်ငံမှာမကျင့်ငလင်မကြာခဏလှုပ်လာနေပြီးလူနေထူရက်တဲ့ရန်ကုန်မှာလည်းမကြာခင်ကတိတ်ပြီးတော့မပြင်းထန်တဲ့ငလင်လှုပ်ခဲ့သေးတာကြောင့်တကယ်လို့များအင်အားပြင်းငလင်လှုပ်ခဲ့မယ်ဆိုရင်ထိခိုက်သေးဆုံးမှုမဖြစ်အောင်ဘလို့ကြိုတင်ပြဆင်ထားတဲ့လဲဆိုတာကိုရန်ကုန်ပြည်သူ့စေယုံကြီးအရေးပေါ်ကုသမှုဌာနကပမောက္ခဌာနမှဒေါက်တာမော်မော်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါလိမ့်ရှင်
โอเคရေတော်တခုဆရာဝန်ကြီးဒေါက်တာမမောဦးခင်ဗျာကျွန်တော်တို့ရန်ကုန်မြို့မှာမကြာခင်ကပဲငလျင်နည်းနည်းလှုပ်ပြီးမှနောက်ထပ်ပိုအားများတဲ့ငလျင်တွေလှုပ်လာမှာကိုစိုးရိမ်မှုတွေရှိလာခဲ့ပါတယ်ဆရာဒါကြောင့်မဖြစ်တော့ရှိပါဆရာနော်ကြိုတင်ပြင်ဆင်မှုတွေလုပ်ထားခြင်းအဖြစ်တော့ဖြစ်လာခဲ့သည်ရှိတော့ဒီထိခိုက်သေးချေမှုတွေကိုရှော့ချနိုင်မှာမို့ဘလို့ကြိုတင်ပြင်ဆင်မှုတွေလုပ်ထားတင်တာကိုစရှင်းပြပေးပါလားဆရာ
ဒီငလျင်အန်တီဂျန်တော့အခုဒီမှာဒီအတွက်ကတော့အရေးကြီးကိစ္စမှုငလျင်လည်းပဲဒီစကိုင်းပေါ့တစ်ချောင်းမကြာခဏလှုပ်နေပြီးရန်ကုန်မြို့မှာပါလာတယ်ဆိုတော့ရန်ကုန်မြို့လိုလူကြီးထူထပ်တဲ့နေရာမျိုးမှာဆိုရင်တကယ်လို့အင်အားပြင်းပြင်းငလျင်သာလုပ်ခဲ့ရင်ထိခိုက်ဒဏ်ရာနဲ့ပြေဆုံးမှုတွေအများကြီးရှိနိုင်တဲ့အခြေအနေမျိုးမှာရှိတော့အဲ့ဒီပြေဆုံးမှုနဲ့ထိခိုက်ဒဏ်ရာရမှုတွေရောနေလည်းရောအောင်တကယ်လို့ကြိုတင်ပြင်ဆင်မှုတွေလုပ်ထားခြင်းနဲ့တူရှိတော့တကယ်တော့ငလျင်ကเสียเน้นๆเนี่ยเลยไม่รู้อเป็ดเนี่ยไม่รู้ติ๊กเกตเนี่ยยัดไหนจริงๆอ้ายရှိတယ်ဆောက်ဝီးပြို့တော့มาติ๊กเกตเนี่ยยัดไม่ဟုတ်တဲ့အတွက်ကြောင့်သူတို့ပြည်သူနားနေအချက်ကြီးရှိခုမှပြင်ငလျင်အသိအတဲ့အင်အားရှိတဲ့ငလျင်ထုတ်ရင်တော့မဆောက်ဝီးမပြို့တော့လည်းပဲဆောက်ဝီးထဲမှာရှိနေတဲ့ပြည်ဘောကပစ္စည်းတွေမြင့်တဲ့ချက်တွေချန်နိုင်ရန်လေးကျိုးချပစ္စည်းနိုင်တဲ့အတွက်ဒီအိမ်လေးရုံးနေမှာအင်ဒိုးပေါ့နော်အဲ့မှာရှိတဲ့ဒီပစ္စည်းပစ္စည်းတွေရဲ့ထားသူမှုကိစ္စအရင်ကြီးကြီးနံပါတ်1ကတော့လေလံတဲ့ဗီဒီယိုတွေနိုင်ငံတွေပစ္စည်းတွေအကုန်လုံးကိုနိုင်ငံနဲ့တိတိကျကျစကူနဲ့ဆွဲပြီးတော့ fix လုပ်ထားတာတို့တစ်ခုနဲ့တစ်ခုနဲ့ပြိုချနိုင်တဲ့အချိန်မှာလည်းပဲအကာအကွယ်ရတဲ့နေရာရှိအောင်လို့သူတို့ကပစ္စည်းတွေကိုထားဆိုတဲ့နေရာမှာလည်းပဲလွယ်တကူထွက်ပေါက်ရှိအောင်ထွက်ပေါက်ကြီးပိတ်မနေအောင်ဥမာအင်းရှိတကားထွက်ပေါက်ကြီးထဲမှာဗီဒီယိုတစ်ခုထားမယ်ဆိုရင်တကယ်လို့ငလျင်တန်းကြောင့်ဗီဒီယိုလဲရင်ကိုယ့်ရဲ့ထွက်ပေါက်ကပိတ်ဒီလိုအခြေအနေမျိုးတွေအတွက်ကိုယ့်အိမ်ရဲ့ပြည်ပေါ်ကပစ္စည်းတွေနဲ့အသုံးဆောင်ပစ္စည်းတွေထားတဲ့ပုံစံကိုကျိုးတင်ပြင်ဆင်ရွှေ့ပြောင်းထားပြီးတော့အေးလန်းကို
ဟိုပြီးတဲ့အနေရောမရှိအောင်လုပ်နိုင်တဲ့အခြေအနေမျိုးတွေရှိတယ်
ဟုတ်ကဲ့ဆယ်နောက်ဒီအပေါ်ကနေပြုတ်ကျပြီးတော့ထိခိုက်နေတယ်ခုနဆရာလည်းပြောသွားတယ်ဒီမျက်နှာချက်လိုပစ္စည်းတွေအတွက်ဆိုလို့ရှိရင်ရော
အပေါ်ကနေပြုတ်ကျနိုင်တာကအင်းအားနည်းတဲ့မျိုးလေးလေးလုပ်ရင်တော့မှနေလို့အနေရောမျက်နှာချက်တစ်ခုလုံးပြိုကျပြီးတော့အခန်းထဲမှာပြိမိတဲ့ကိစ္စမျိုးရှိနေတာကိုယ်ရဲ့မျက်နှာချက်ကခိုင်ခံမှုတို့ဒါတွေကိုလည်းကြည့်ကြမယ်နော်အမြင့်မှာရှိတဲ့ပစ္စည်းတွေကိစ္စပေါ့ဒီဒီတွေဓာတ်ပုံတွေနီးဆိုင်တွေနီးလုံးလျက်စက်တွေ့တတ်မှုကအဆပေါ့နော်ထားဝင်ထားနေလေးတွေကိုဆက်ဆေးရမယ်ပြင်သစ်ရင်ပြင်ရမယ်သဘောရှိတယ်ကိုယ်အများနဲ့နေတဲ့ထိုင်တဲ့ဥမာအဲကန်းလိုသွေးစားကန်းလိုဟာမျိုးအိယာရဲ့အပေါ်ဒေးမာလိုဟာမျိုးအဲ့နေရာမျိုးတွေမှာဘဝကနေပြုတ်ချနိုင်တဲ့ပစ္စည်းမျိုးတွေမထားဖို့ဒါတွေကိုကြောင်းလဲဖို့လိုတယ်မတိမ်မှာကိုယ်အတွက်အနည်းကြီးမဲ့စိတ်ချင်းနဲ့ခိုင်ခံ့တဲ့နေရာဘယ်နေရာလဲဆိုတာကိုလည်းပဲကြိုတင်ပြီးတော့ရှာထားတဲ့တောက်ဦးထဲမှာကြည့်ပြီးတော့ဒေတောင်းကတော့ပို့ပြီးတော့နိုင်ရန်ပို့ခိုင်းတယ်ဒါကြည့်အိမ်ထဲမှာရှိတဲ့ပြည်ပေါ်ကနေထဲမှာလည်းဒီစပွဲကတော့ပို့ပြီးတော့မာတယ်တစ်ခုခုပြုတ်ကျရင်တော့မှစပွဲကမချိုးနိုင်ဘူးဒါမျိုးတွေကိုလည်းကြိုတင်ကြည့်တာပြီးအနည်းငယ်ကြုံလာတဲ့အခါမျိုးကြရင်ကျွန်တော်ငလျင်မှာအများအားဆုံးပြဆောင်ရတဲ့ပုံစံအတိုင်းဝတ်ကာခိုင်းဆိုတာရှိတယ်ချက်ချင်းဝတ်ချလိုက်ရပြီးတော့ကိုယ့်ရဲ့ကောင်းပုံကိုလည်းနဲ့ကာဆက်နေတဲ့မြတ်ပစ္စည်းတစ်ခုခုနဲ့ကာပြီးတော့ကျောင်းနေတဲ့အချိန်မှာသူကိုခိုင်ကဒီလိုမျိုးတွေဝက်ကခိုင်ဆိုတာကိုလွယ်လွယ်လုပ်နိုင်ဖို့အတွက်ကအိမ်မှာရှိတဲ့ပစ္စည်းတွေနေရာအထားတူရတဲ့အရေးကြီး
ဟုတ်ကဲ့ဆရာအဲ့တော့ဒီဝက်ကခိုင်ကိုလည်းဒီငလျင်လှုပ်လာတဲ့အချိန်မှာခြေမကမ်းပြီးလက်မကမ်းပြီးပေါ့နော်ဘာလို့အောင်မသိမဖြစ်ပင်နဲ့ချက်ချင်းလုံနိုင်အောင်တော့ချိုးတင်ပြီးတော့လေ့ကျင့်ထားတယ်လို့ပါဆရာနော
်ဟုတ်ကဲ့ဟုတ်ကဲ့အဲ့ကျတော့နောက်တစ်ခုကျတော့ဒီမှာဟို main switch တို့ wire တွေပဲနားရှိတာတို့ gas pipe တွေပဲနားရှိတာတို့ main ချက်တဲ့ gas oil တွေလို့ထားရအောင်ဒီမှာ gas oil တွေပါအိမ်မှာထားမယ်ဆိုရင်တော့မှငလျင်တန်းခဏအောင်ဆိုရင်ဒီကက်ဆိုကတိတိကျကျချမ်းကျင်မှာ fix လုပ်ထားမယ်။ကျိုးနေတဲ့ကြည်တစ်ခုခုနဲ့ခြီးထားမယ်။မဟုတ်တဲ့အခါမှာသာမန်အင်အားလေးရှိတဲ့နေရာလုပ်ရင်တော့မှဒီအရည်လိမ့်ပြီးတော့ပောက်ပြီးတော့ပောက်ွဲရလို့ရှိနေတယ်ခင်ဗျ။ဒီကျိုးတွေကအထူးသဖြင့်တော့ဒီအိမ်အဆောင်မှုတွေမှာနိုင်ငံနဲ့တွဲပြီးတော့အများအပြားတွားနေရှိတာဟုတ်။ငလျင်တန်းကြောင့်သူကနိုင်ငံအကွဲမဲ့ပြိုချမဲ့ဆိုရင်ဒီကျိုးတွေ leak လုပ်ပြီးချက်တောက်တာတို့ shock ဖြစ်တာတို့မိတာလောက်တော့ဒါမျိုးတွေလည်းဖြစ်နိုင်တာ။လိုအပ်ရင်ဒီအရည်ကိုခိုင်ခတ်အောင်တချို့ဆိုရင်တော့ဒီကျိုးတွေကိုရက်တဲနေအောင်လုပ်ထားရင်လုပ်တာနဲ့ပြတ်သွားနိုင်တယ်ဒီလိုမျိုးတော့ဒီကျိုးကိုနည်းနည်းပို့ပြီးတော့ညော့ပြီးတော့လုပ်ထားတဲ့ဟာမျိုးဆိုအနည်းငယ်တော့ပို့ပြင်တာပါ
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောကြိုတင်ပြင်ဆင်ထားတင်လာရှိသေးလားဆရာ
ကိုယ့်ရဲ့ truck box နည်းနည်းအားနေဘလို့ဆင်းနိုင်တယ်ဘယ်ကနေဘလို့ရှောင်ထွက်နိုင်တယ်လှုပ်ပြီးတာနဲ့တကယ်နဲ့စာဦးတွေကကြေးထွက်ဖို့တာဝန်ရှိတယ်ဒီစာဦးကအချိန်ကြီးကြိုတက်တယ်အဲ့လိုကိုယ့်ရဲ့သွားနိုင်မဲ့လမ်းကြောင်းတွေရှင်းလင်းနေတဲ့ဟာမျိုးရှိဘူးတယ်နောက်တစ်ခါတော့အဲ့ဒီဥစ္စာတွေကိုကိုယ်တယောက်တည်းသိလို့မရဘူးကိုယ့်အိမ်မှာရှိတဲ့မိသားစုဝင်တွေအကုန်လုံးကိုတို့ရှင်းပြရမယ်လေ့ကျင့်ရမယ်တကယ် emergency အခြေအနေမှာအသုံးပြုနိုင်တဲ့အချို့သောပစ္စည်းကိုအိမ်မှာစောင့်ရဖို့စစ်သူတို့ကတော့အနည်းဆုံးစစ်တော့မိသက်ဆေးဘူးလိုဟာမျိုးအိမ်မှာစောင့်ရခြင်းနဲ့ခလျင်ကလှုပ်တာအဆောက်အဦမပြိုခင်မဲ့တယ်လက်ကမိဖို့တွေကကြိုးချပြီးတော့မိလောင်တာမျိုးလျှက်စစ် wire shock ဖြစ်ကဲဆိုးတွေပောက်ကွဲလို့မိလောင်တာမျိုးတွေဖြစ်လာတဲ့အခါမှာအမြဲတမ်းနဲ့သူတို့ကတော့ emergency light လိုဟာမျိုးတကယ်တော့ခလျင်ကရပ်ပဲလှုပ်တဲ့အချိန်မှာ power supply တွေ main electrical line တွေကျတော့ဝင်နေတဲ့ကမ္ဘာကြီးပြက်နိုင်တဲ့အခါမှာကိုယ့်အိမ်ထဲမှာပြေးပေါက်ကိုယ့်ရဲ့ရှောင်ရမယ့်နေရာဓာတ်မျိုးတွေကိုသိနိုင်ဖို့အတွက်ဆိုရင်ကိုယ့်အိမ်မှာစောင့်ထားတဲ့လားအားကောင်းတဲ့ကမီးလိုဟာမျိုးဆက်သွယ်ရေးကိရိယာဖြစ်တဲ့ကိုယ့်ရဲ့ဖုန်းလိုကိုယ့်ရဲ့ဟန်ဖုန်းလိုဒါလိုဆက်သွယ်လို့ရနိုင်သေးတယ်ဆိုရင်ကိုယ်ပိတ်မိနေရင်တောင်မှကိုယ်နဲ့အနည်းနာမှထားတဲ့သဘောရှိတယ်။နောက်ရေပေါ်ရှိရင်တယောက်နဲ့တယောက်နဲ့ဆက်သွယ်ဖို့ဥမာဝက်ဆက်ပေါ့နော်။ခရာလေးအိမ်မှာရှိနေရင်တောင်မှအဲ့ဒီနေရာမှာပြိမိနေရင်ကိုယ်ကိုရှာတွေ့အောင်ဆိုခရာနဲ့မုတ်နေတယ်
ဟုတ်ကဲ့ဆရာနောက်ထပ်ရောအခုလိုဒီအရေးပေါ်သဘောပြင်ဆင်ထားတင်တာရှိသေးလားဆရာ
ကိုမိသားစုထဲမှာ first aid ပေါ့နော်ကျောင်းတစ်ယောက်နဲ့ရေပေါ်ပြုစုကုသပေးဖို့အတွက်ဒီကိတင်ကြားထားဖို့ဥပမာတွေးထွက်တဲ့တံရဖြစ်ဖြစ်ရိုးချိုးတာဖြစ်ဖြစ်ဒီလိုသဘောမျိုးစာမန်ကြီးခိုက်တံရလေးတွေရှိရင်တွေးထွက်မလွန်ကျန်စုနာပြုစုနေပြီပေါ့နော်နောက် first aid အတွက်ပတိတို့ကွန်းတို့ရက်ပြန်တို့ဒီလိုမျိုးလေးတွေစုထားရင်တို့ဘာလို့တော့ခလျာနေဖြစ်ပြီဆိုရင်သမန္တရာရလို့ရှင်းအောင်ရှင်းအောင်သွားဖို့ဆိုတာတိတ်မလို့ဘာလို့လဲဆိုတော့တကယ်လို့အင်အားပြည့်နေတဲ့နေရာလို့ဒီကြည့်တဲ့တရားရတဲ့လူတွေအရင်ညားနေတဲ့အချိန်မှာဆင်းရုံမှာသမန္တရာတွေကိုကုဖို့ရှိနေတယ်။နောက်ပြီးအောင်ရှင်းအောင်ရောက်ဖို့ဆိုတာအလင်းအနေရှိတဲ့အချိန်မှာမလွယ်ဘူး။လမ်းနေရာပိတ်နေမယ်၊စစ်ပင်နေရာပြိုနေမယ်၊စောက်ဦးပြိုတဲ့ဟာတွေကလမ်းပိတ်နေမှာဖြစ်တဲ့အတွက်ကြောင့်အသက်အနေရှိတဲ့အချိန်နေနေမှာတွတ်ထွက်လွန်လာမဖြစ်အောင်အသက်ရှူကျက်တာပိတ်တာမဖြစ်အောင်ပြုစုပို့ဆောင်နိုင်တဲ့ရှင်းလူကြီးတွေကိုအိမ်သားတွေကလူကြီးကတက်မြောက်ထားမယ်ဆိုရင်ခရမ်းကောင်းဒါမျိုးတော့စားစားတို့ရေတို့ကိုယ့်ရဲ့ထပ်ပေါက်ပိတ်ပြီးကိုယ်ကအိမ်ထဲမှာပိတ်ပြီးလို့ထွက်မရဒီလိုအခြေအနေမျိုးတွေကဒီရေပေါ်စားစားတဲ့လူတွေနောက်ဗီဒီယိုပေါ့နောက်ဗီဒီယိုအခြေအနေတွေချက်နားထောင်ပါလို့ရမယ်ဆိုတော
့ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုယ်မျိုးစီစဉ်ထုတ်လွှင့်ပေးနေတဲ့ဂျာမန်ရဲ့အစီအစဉ်ကို
ကြာသာပြင်းနေညမှာအသစ်ထုတ်လင်းပေးပြီးတောက်ကြနေမနဲ့ခဲမှာနောက်တစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါရဲ့ရှင်။ခုဆက်ပြီးနားဆင်ရမယ့်တိုင်းရင်သတင်းလွှာကဏ္ဍကိုတော့နေဆက်ဒေတာကတိုင်းရင်သားသတင်းတောက်တွေစူးစီးတင်ပြပေးနေတာဖြစ်ပါရဲ့ရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကျဆိုပါရယ်မြန်မာနိုင်ငံတော်ဝန်တိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေတာတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျွန်မကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ဖျားသုံးစုမျိုးနဲ့ကမုန်ဒီတစ်ပါတီတပ်ဖွဲ့နဲ့မြန်မာစစ်တပ်တို့တိုက်ပွဲဖြစ်ပွားခဲ့ပါတယ်ရတနေတဲ့တရားဝင်ငင်းချင်းကြီးဆွေးနွေးပွဲတွေတရားဝင်ပြန်လည်စတင်နိုင်ဖို့နှိစက်နေပြီလို့ KNU ဘက်ကပြောဆိုခဲ့တယ်ဆိုတာနဲ့ရှမ်းပြည်နယ်လက်စစ်ဝန်ကြီးကိုရေကာတာစီမံကိန်းလက်မခံတဲ့တီဘောမျိုးနယ်ကဒေသခံတွေကန့်ကွက်ဆန္ဒပြတဲ့အကြောင်းတွေကိုကြားကြရမှာပါရှင
်ကျမကနန်းဟောင်ပါရှင်သတင်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါထိုင်းမြန်မာနယ်စပ်နယ်နိမိတ်ကိစ္စကိုအကြောင်းပြုပြီးမွန်ပြစ်တစ်ပါတီတပ်စခန်းဂျပန်ရေတွင်းရွာကိုတပ်မတော်ကနေခွင့်ပြုချက်မရဘဲဝင်ရောက်လာလို့နှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။မွန်ပြစ်တစ်တပ်ဒီနေရာကိုခွင့်ပြုချက်မရှိဘဲအတင်းဝင်လာလို့အောက်ချိန်မှာထိတွေ့ပစ်ခတ်မှုတွေဖြစ်လာပြီးတနိုင်ငံလုံးပစ်ခတ်တိုက်ခိုက်မှုရဲ့ဇယေးသဘောတူစာချုပ် MCA ကိုချိုးဖောက်တယ်လို့မွန်ပြစ်တစ်ပါတီ COC ချုပ်ဗိုလ်ချုပ်လီကောင်းကပြောပါတယ်။တပ်မတော်ကပြူဟာမှုအပါအဝင်နယ်မြေခံတိုက်ရင်မှုမွန်ပြစ်တစ်ပါတီဆက်ဆံရေးရရှိတဦးတို့နဲ့အတူတပ်ဖွဲ့ဝင်တွေဂျပန်ရေတွင်းရွာကိုမော်တော်ကားတွေနဲ့နိုဝင်ဘာလ28ရက်နေ့မှာဝင်ရောက်လာရမှာမွန်ပြည်သစ်ပါတီကစတင်ပစ်ခတ်ခဲ့တာဖြစ်ကြောင်းထိခိုက်ဒဏ်ရာနဲ့သေဆုံးသူတွေရှိခဲ့ကြောင်းသတင်းတွေထွက်ပေါ်ခဲ့ပါတယ်။အခုလိုပစ်ခတ်မှုဖြစ်ပွားခဲ့ပြီးတဲ့နောက်ကရင်နယ်ခြားစောင့်တပ်ဖွဲ့ BGF လည်းထပ်မံရောက်ရှိလာပြီးတပ်မတော်နဲ့ပူးပေါင်းတိုက်ခိုက်ပြီးဂျပန်ရေတွင်းရွာအခြေစိုက်မွန်ပြည်သစ်ပါတီဖျားသုံးစုမြို့နယ်ရုံးအမှတ်5တပ်ရင်းတပ်ခွဲရုံးကိုဝင်ရောက်တိုက်ခတ်ပြန်လာကြောင်းမွန်းလွဲ2နာရီချိန်လောက်မှာတပ်မတော်ကထိန်းချုပ်ထားခဲ့ပါတယ်တိုက်ပွဲအတွင်းဂျပန်ရင်တွင်းနဲ့ကြံတော်ကျေးရွာကရွာသား300ကျော်ဟာထိုင်းနယ်မြေထဲမှာရှိတဲ့မွန်ဘူးကြီးကျောင်းမှာဝင်ရောက်ခိုလုံနေရပါတယ
်တနစ်ကျော်ကြာရပ်တန့်ထားတဲ့တရားဝင်ငင်းချမ်းရေးဆွေးနွေးပွဲစဉ်နဲ့ပတ်သက်ပြီးတော့တနင်္ဂနွေလို့ပြစ်ခတ်တက္ကမှုရစရေးဆိုင်ရာသဘောတူစာချုပ် IC အကောင့်ထယ်ဖို့မှုဆိုင်ရာ GICM ကနေတဆင့်တရားဝင်ပြန်လည်စတင်နိုင်ဖို့နှိစနေပြီလို့ KNU ဘက်ကပြောပါတယ် GICM စီဝေးဆုံးဖြတ်ချက်နဲ့မှတရားဝင်စီဝေးပြန်စနိုင်မယ်သဘောဖြစ်တဲ့အတွက်GICR စီဝေးခွန်နိုင်ဖို့လဲလာမဲ့ဒီစင်ဘာလမှာအစိုးရတပ်မတော်နဲ့အလို့သဘောတွေ့ဆုံညှိနှိုင်းမှုတွေလှုပ်ဆောင်ဖို့ရှိသေးတယ်လို့လဲ KNU ထွေထွေတွင်းမှုချုပ်ဘဒုစောတာတို့မှုကပြောပါရယ် KNU ဟာပြီးခဲ့တဲ့2018နိုဝင်ဘာလကစပြီးတော့ငင်းချမ်းရေးလုပ်ငန်းစဉ်ဆိုင်ရာတရားဝင်စီဝေးပါဝင်မှုတွေကိုယာယီရပ်တန့်ထားတယ်လို့အလို့သဘောဆွေးနွေးမှုတွေနဲ့ငင်းချမ်းရေးလုပ်ငန်းစဉ်ရဲ့တည်ဆုံမှုတွေကိုအဖြေရှာဖို့ကြိုးပမ်းလှုပ်ဆောင်နေတာလည်းဖြစ်ပါရယ်
အသက်18နှစ်မပြည့်သေးတဲ့ကလေးတွေကိုစစ်တပ်အပြက်လက်မခံဘူးလို့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီရှမ်းပြည်တပ်မတော်ဥက္ကဋ္ဌဘိုလ်ချုပ်ကျော်စုကပြောဆိုလိုက်ပါတယ်။နိုဝင်ဘာလ26ရက်နေ့က RCSS ဌာနချုပ်လွိုက်တဲလျံမှာဂျနီဝါခေါ်ကလေးတငယ်များကကွယ်ရေးအမျိုးသမီးဘဝလုံခြုံရေးနဲ့မြေမြုပ်မိုင်းအသုံးမပြုစေရေးသဘောတူစာချုပ်လက်မှတ်ရေးထိုးရမှာဘိုလ်ချုပ်ကျော်စုကပြောဆိုလိုက်တာဖြစ်ပါတယ်။ခေတ်ရစည်းကြောင်းပြောင်းလဲတာနဲ့အမျှရှမ်းလူမျိုးတွေအနေနဲ့ခေတ်နဲ့အညီပြောင်းလဲဖို့လိုအပ်လာတယ်လို့လူငယ်တွေပညာရေးကောင်းမွန်စွာတင်ယူစီလိုတဲ့စိတ်နဲ့ဂျနီဝါခေါ်စာချုပ်ကိုလက်မှတ်ထိုးရတာဖြစ်ကြောင်းဗိုလ်ချုပ်ကျော်စစ်ကပြောပါရယ်ဂျနီဝါခေါ်စာချုပ်ကိုကမ္ဘာပေါ်မှာရှိတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကနေတက္ကသိုလ်2000ခုနှစ်ကဆစ်ဆလာနိုင်ငံမှာစတင်ခဲ့ပါရယ်လက်ရှိမြန်မာနိုင်ငံကတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေအနေနဲ့ Moon NMSP ကယင်နီ KMPP ကယင် KNU ချင်း CNF ပို PNLO တို့အပြင်အခုဆိုရင် RCSS တို့ကလက်မှတ်ရေးထိုးခဲ့ပြီးဖြစ်ပါတယ်
ဒီခိုင်ပြည်နယ်မြောက်ဦးမြို့နယ်အိုးထင်းရွာကိုမြန်မာစစ်ကြောင်းတစ်ခုကတနပ်ပစ်ဖောက်ဝင်ရောက်လာပြီးယောက်ျားတွေကိုဖုံးတော်ကြီးကျောင်းမှာခုံယူစစ်ဆေးနေတဲ့အတွက်ရွာသားတွေစိုးရိမ်နေကြတယ်လို့ကြေးရွာသားတွေကပြောပါတယ်။နိုဝင်ဘာ26ရက်နေ့ကအင်အား60ခန့်ရှိတဲ့စစ်ကြောင်းတစ်ခုရောက်လာပြီးနေအိမ်တွေကိုတအိမ်သက်တအိမ်ဆေးမှွေနှောက်ရှာဖွေခဲ့တယ်လို့ရွာမှာရှိတဲ့ယောက်ျားတွေကိုလည်းမနက်7နာရီခန့်ကဖုံးတော်ကြီးကျောင်းမှာမွန်လပိုင်းထိခုံယူစစ်ဆေးခဲ့တာပါ။အိုးထင်းရွာလေးမြန်မာစစ်ကြောင်းတွေမကြာခဏမိုင်းဆွဲခံရတယ်လို့ပြစ်ခတ်မှုတွေလည်းခံနေရတဲ့အတွက်အခုလိုစစ်ဆေးတာဖြစ်တယ်လို့အနောက်ပိုင်းတန်းစစ်ဌာနချုပ်စီဦးစီးပရမတ်တန်ဘူမူကြီးဝင်းစိုးဦးကမီဒီယာတွေကိုပြောဆိုခဲ့ပါတယ်
လက်ရှိမြန်မာနိုင်ငံရဲ့စစ်ရေးချင်းတွေအရအမျိုးသမီးတွေကြုံတွေ့နေရတဲ့လုံခြုံရေးချင်းတွေများနဲ့ပတ်သက်ပြီးကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းရှိအမျိုးသမီးအဖွဲ့များနဲ့ဥပဒေအထောက်အကူပြုကိုရဲအဖွဲ့တို့ကတရုတ်မြန်မာနယ်စပ်တနေရာမှာဆွေးနွေးပွဲတက်ပြုလုပ်ခဲ့ပါတယ်။နှစ်ပေါင်း80ကျော်စစ်ရေးပဋိပက္ခနောက်ဆက်တွဲပြဿနာတွေကြောင့်ဖြစ်ပေါ်လာတဲ့လုံခြုံရေးပြဿနာနိုင်ငံတကာသဘောတူစာချုပ်များကိုလိုက်နာဖော်ဆောင်ခြင်းမရှိတဲ့အတွက်ပေါ်ပေါက်လာတဲ့အမျိုးသမီးများရဲ့လုံခြုံရေးပြဿနာတွေကိုဆွေးနွေးခဲ့ကြတယ်လို့အထောက်အကူပြုကွန်ရက်အဖွဲ့ဦးလဖိုင်နော်ဆန်ကပြောပါတယ်။နိုဝင်ဘာလ22ရက်နေ့နဲ့23ရက်နေ့တွေမှာတရုတ်မြန်မာနယ်စပ်တနေရာမှာအမျိုးသမီးကိုယ်စားလှယ်တွေဥပဒေပညာရှင်တွေနဲ့ဥပဒေအထောက်အကူပြုကိုယ်ရက်တွေကတာဝန်ရှိသူတွေတက်ရောက်ခဲ့ကြပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်နဲ့ကြောင်မဲမြို့နယ်ကြားနမ်တူမြစ်ခေါ်ဒုထဝတီမြစ်ပေါ်မှာတည်ဆောက်မဲ့အထက်ရဲရွာစီမံကိန်းနဲ့ပတ်သက်ပြီးလာရောက်ကြည့်ရှုတဲ့ရှမ်းပြည်နယ်အစိုးရတင်းစစ်စွမ်းအင်ဝင်ကြီးဆိုင်းဆိုင်တစ်လုံးကိုစီမံကိန်းလက်မခံတဲ့တာလုံရွာသားတွေကစန့်ကျင်ကန့်ကွက်ခဲ့ကြပါတယ်။ဒီအကြောင်းကိုတော့နမ်ဟောင်းကနေစူးစီးတင်ဆက်ပေးမှာဖြစ်ပါတယ်။
နိုဝင်ဘာလ25ရက်မနက်ပိုင်းကရှမ်းပြည်နယ်အစိုးရလျှက်စစ်စွမ်းအင်ဝန်ကြီးစိုက်ဆံတစ်ပလုံနဲ့အဖွဲ့ဟာတီဘောမြို့မြောက်ဘက်တာလုံရွာဘက်ကိုရောက်ရှိရမှာဒေသခံတွေကရွာထဲကိုပေးမဝင်ပဲစန့်ကျင်ကန့်ကွက်ဆန္ဒပြခဲ့ကြတယ်လို့ကန့်ကွက်ရမှာပါဝင်တဲ့တာလုံဒေသခံအရင်းကရှမ်းစကားနဲ့အခုလိုပြောပါတယ်
ကောပါဟောမလုံးဒီကနေဟောမလုံးဟိုင်းဟာဒီမှာ
ဝင်ကြီးကကျမတို့ကောင်းတဲ့နေရာတည်ရအောင်ကူညီပေးမယ်လို့ပြောတယ်ရွာသားတွေနဲ့တွားတွေ့ခြင်းနဲ့ရေကတာတိဆောက်မဲ့နေရာကိုတွားကြည့်ခြင်းနဲ့ကျမတို့ရွာသားတွေကပေးမတော်ဘူးရွာထဲကိုလည်းပေးမဝင်ဘူးစီမံကိန်းရပ်တန့်ဖို့နေနေသတာရွာသားတွေအခုလိုရေကတာစီမံကိန်းကိုစန့်ကျင်နေတဲ့ policy ကိုလည်းကြောခိုင်းနေဝင်ကြီးကထပ်ပြောသေးတယ်ဒီလိုစီမံကိန်းနေရာတိုင်းမှာထိခိုက်မှုရှိရတဲ့ရွာသားတွေကိုကူညီဖို့အကောင်းလာရတဲ့ကျမပြောတယ်ကောင်းစီချင်းရေကတာစီမံကိန်းရပ်ပေးဖို့အားလုံးကောင်းသွားမယ်
မြင့်ရင်အရှိတ်ကန်းနဲ့အနောက်ဘက်ကန်းမှရှိတဲ့တာလုံရွာနရွာစလုံးရေအောက်ရောက်သွားစေမဲ့အပြင်ရေကရာကြောင့်ဖိုးဖားစင်ဆက်ကလေးကဝမ်းစာအဖြစ်လုတ်ကင်စားတောက်လာတဲ့ကပလာတီချန်ဧကပေါင်းထောင်နဲ့ချီသမိုင်းဝင်စီတီပထိုးတွေသာသမိကအဆောက်ဦးတွေဟာလည်းရေအောက်နှိမ့်မြုပ်ပျက်ကွယ်သွားမှဖြစ်တာကြောင့်ရွာသားတွေကဒီစီမံကိန်းကိုဆန့်ကျင်ကန့်ကွက်ခဲ့ကြတာဖြစ်ပါတယ်။လက်ရှိမှာကြောက်မဲမြို့နယ်တောင်ချေရွာမှာစောက်မဲ့ရေကတာဟာပြီးခဲ့တဲ့နှစ်က30ရာခိုင်နှုန်းပြီးစီးနေတယ်လို့သိရပါတယ်။ရွာသားတွေမကြခဏဆန့်ကျင်ကန့်ကွက်ဆန္ဒပြခဲ့ကြတာကြောင့်ဆက်လက်မစောက်နိုင်တယ်လို့ရွာသားတွေနင့်နာမှုကိုရော့ကြီးပေးဖို့ရွာတစ်တီဆောက်ပေးဖို့အတွက်စီမံကိန်းဘက်ကရောအစိုးရဘက်ကပါမစီစဉ်ပေးနိုင်တာဖြစ်ကြောင်းတီဘောမြို့နယ်ကပြည်နယ်လွတ်တော်ကိုယ်စားလှယ်စိုက်ခမ်းအောင်ကပြောပါရယ်
ဒီစီမံကိန်းမှာကပြည်သူကဟိုမှာလူထုကလက်မခံဘူးဒီစီမံကိန်းကိုရပ်တန့်ပေးဖို့အတွက်ပဲသူကတောင်းဆိုတာလူထုရဲ့မျက်နှာဆုံးရှုံးမှုတွေကိုနိုင်ငံတော်ဆူရပိုင်းကမလုံနိုင်ဘူးပေါ့ဆိုရတော့ဒီအဲ့ဒီစီမံကိန်းကိုဆက်ပြီးတော့အကောင့်ထည့်ဖို့နေတွေ့ရတယ်မရတဲ့သဘောမျိုးဖြစ်နေတယ်
။တလုံရွာရဲ့မြောက်ဖက် -20 အကွာမှာတိဆောက်မဲ့ရေကတာဟာရာလျက်စ280မီဂါဝတ်ထုတ်လုပ်နိုင်မှာဖြစ်ပြီးရေကတာတိဆောက်မဲ့ကုမ္ပဏီဟာတရုတ်၊ဂျပန်၊ဂျာမနီနဲ့ဆွစ်ဇာလန်နိုင်ငံကကုမ္ပဏီတွေဖြစ်ပါတယ်။ပြည်ထောင်စုအစိုးရနဲ့ကုမ္ပဏီတွေဟာဒုထဝတီမြစ်ခေါ်နမ်တူမြစ်ပေါ်မှာရာလျက်စထုတ်လုပ်ရေးစီမံကိန်းအတွက်15ခုတိဆောက်ခဲ့ပါတယ်။
ဆက်ပြီးတော့ဒေတာအတွင်းရပ်ပေါင်း90နေထိုင်သူတွေကိုမဲပေးခွင့်ပြုမဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ပြင်ဆင်ချက်အပေါ်ပြည်내အတွင်းတိုင်းသားပါတီတွေအတွက်ထိခိုက်မှုတွေရှိနေတယ်လို့မွန်ပြည်내လွတ်တော်ကိုယ်စားလှယ်တွေကပြောပါတယ်မိကလျာမုံကစူးစီးတင်ဆက်ထားပါတယ
်ရွှေပြောင်းနေထိုင်သူတွေအနေနဲ့ရောက်ရှိရာမဲဆန္ဒနယ်မြေတွေမှာရပ်ပေါင်း90ကျော်နေထိုင်သူတွေကိုမဲပေးခွင့်ပြုမယ်ဆိုပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြင်ဆင်လိုက်တာဟာလာမယ့်ရွေးကောက်ပွဲမှာဒေသကတိုင်းရင်းသားပါတီတွေကိုအလွန်ထိခိုက်နှိမ့်နှံစေတယ်လို့ပြည်내လွှတ်တော်ကိုယ်စားလှယ်လက်ဖြင့်ဝန်ပြည်내လွှတ်တော်ဒုဥက္ကဋ္ဌလည်းဖြစ်တဲ့ဒေါက်တာအောင်နိုင်ဦးကအခုလိုပဲပြောပါတယ
်။ဟိုမနေ့တနေ့မှရောက်လာတဲ့ဒီ3လကျော်လောက်ပဲရောက်လာတဲ့ပုဂ္ဂိုလ်ဟာဒီဒေသအကြောင်းသူဘယ်လောက်မှလည်းနားမလည်ဘဲနဲ့သူလည်းမသိဘဲနဲ့သူ့ကိုမဲပေးခွင့်ပေးလိုက်တာဒါဘလို့မှဆွဲမဖြစ်ဘူးလို့ကျွန်တော်မြင်တယ်ပေါ့နော်။တရားမျှတမှုအရာတော့မဖြစ်ဘူးလို့ကျွန်တော်ယူဆတယ်။
ပြီးခဲ့တဲ့2015ရွေးကောက်ပွဲမှာရပ်ပေါင်း180နေထိုင်သူတွေကိုမဲပေးခွင့်ပြုခဲ့တာဖြစ်ပြီးအခုလာမယ့်2020ရွေးကောက်ပွဲကျရင်ရပ်ပေါင်း90ကျော်နေထိုင်တဲ့သူတွေကိုမဲပေးခွင့်ပြုဖို့အောက်တိုဘာလ3ရက်နေ့ကပြင်ဆင်လိုက်တာပါ
ဒီရကမဟုတ်တူတွေကိုအခုလိုမဲပေးခွေပြူတာဟာပါတီအဖွဲ့အစည်းတစ်ခုခုအတွက်လွယ်တကူမဲဝဲမှုတွေဖြစ်စေနိုင်တယ်လို့လည်းမွန်ပြင်းနယ်ပြည်တော်စုကြခိုင်ရင်နဲ့ဖို့ပြေးပါတီအတွင်းမှုဦးဝင်းမောက်ဦးကအခုလိုဆိုပါတယ်။တဘာဝကြကြစင်္ဂါကြီးနော်သူတို့အဒီမှာနေတဲ့ဥမာဒီမောင်မီနယ်ထဲမှာလာရှိပြောင်းလို့ပါရှိတယ်နော်။သူတို့ဒီဒေသမှာစီးဝအဝင်ဝေတရားအရာတာလို့ကပြီးတော့တောင်းနေခြင်းဖ ိတ်ချင်တယ်ပြောမယ်ဆိုတော့စိတ်ပြီးတော့ active ဖြစ်မှာဟုတ်နော်ဒါဟုတ်ပါဒီတစ်ခုအဖွဲ့ဒီတစ်ခုဒီလိုမျိုးပေါ့ပုံစံကြီးဆိုင်ရအဲ့လိုမျိုးနဲ့ဟိုမဲရရှိကြွယ်ဟိုဆိုရတော့ပွင့်လင်းကြွယ်လည်းမဲဝဲလိုက်တယ်ဆိုရင်ဒီမဲတွေကဝင်ပြီးတော့ဆောင်းသွားတယ
်ပြည်ထောင်စုရေကောက်ွယ်ကမရှင်ကပြည်ထောင်စုလွှတ်တော်ကိုတင်ပြထားပြီးဖြစ်တဲ့အတွက်ရက်ပေါင်း90တွင်ကောက်ွက်သူမရှိဘူးဆိုလို့ရှိရင်အတီဖြစ်သွားမယ်လို့လဲမွန်ပြည်နယ်ရွေးကောက်ပွဲကမရှင်အဖွဲ့ခွဲအတွင်းရင်မှူးဦးဟိန်နှင်းထက်ကဆိုပါတယ်
တော့ပြည်တော်စုကနေပြည်တော်စုလွှတ်တော်တင်တာတော့9ရက်နေလို့ပြရတယ်အဲ့တော့ခြေတော်ဦးကြီးက39 159ရတော့ရက်ပေါင်း90ဆိုတော့ရက်ပေါင်း90ဆိုတဲ့ကောက်ွက်တာမရှိဘူးအတီးပြီးတယ်ဆိုဒီတိုင်းဆရာတို့ကနိုင်တာသွားရုံရှိတယ်နော်
အခုလိုရေကောက်ပွဲဆိုင်ရာဤဥပဒေပါပြဋ္ဌာန်းချက်ကိုပြည်ထောင်စုရေကောက်ပွဲကမရှင်ကပြင်ဆင်လိုက်တာဟာရွှေ့ပြောင်းလုပ်တာတွေနေထိုင်မှုများတဲ့နေရာကဒေသခံတွေတိုင်းရင်းသားပါတီတွေအခွင့်အရေးဆုံးရှုံးနိုင်တဲ့အတွက်ဆက်လက်ကောက်ွက်သွားမယ်လို့လည်းကချင်မျိုးသားကွန်ကရက်ပါတီကလူဝင်ပါလ၈ရက်နေ့မှာထောက်ပြန်ကြေညာထားပါတယ်ရှင
်အခုဆက်ပြီးတရင်အချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ဖျားသုံးစုမြို့နယ်ကမွန်ပြည်သစ်ပါတီတပ်စခန်းကိုတပ်မတော်ကနေဝင်ရောက်တိုက်ခိုက်တာဟာ MCA သဘောတူစာချုပ်ကိုချိုးဖောက်တာလို့မွန်ပြည်သစ်တာဝန်ရှိသူတွေကပြောပါတယ်။တနစ်ကြော်ကြာရပ်တန့်ထားတဲ့တရားဝင်ငြိမ်းချမ်းရေးဆွေးနွေးပွဲတွေတရားဝင်ပြန်လည်စတင်နိုင်ဖို့နှိမ့်ဆက်နေပြီလို့ KNU အထွေထွေတွင်းရေးမှူးကပြောဆိုပါတယ်
။သတင်းရှင်တွေအခုနားဆင်ခဲ့ကြတာကတော့ပြည်နယ်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းတွေပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။တန်ရင်သတင်းတွေကဏ္ဍကိုကြာသပတေးနေ့ညပိုင်းမှာတစ်ထုတ်လင်းပေးပြီးခုလိုတောက်ကြနေမနေ့ကမှနောက်တစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါရှင်။ VOA America တန်ရင်နိုဝင်ဘာလ29ရက်တောက်ကြနေမနေ့ကအစီအစဉ်တွေကိုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လင်းပေးနေတာဖြစ်ပါတယ်။အခုထုတ်လင်းပေးခဲ့တဲ့တနအိစားစီစဉ်အစဆုံးကိုမနေ့8နာရီကနေ9နာရီထိလိုင်းဒိုမီတာ20 25 32တို့ကနေပြီးတော့လည်းပြန်လည်နားဆင်နိုင်ကြပါရှင်။မနေ့ကတောက်ကြနေညပိုင်းမှာတော့အမျိုးသမီးကနာသုတဆောင်နဲ့အမေရိကန်တခွေနဲ့သိပ္ပံနဲ့ဤပညာအစီအစဉ်တွေနားဆင်ပကြရဖို့ရှိပါတယ်ရှင်။ခုနှစ်ခင်ထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုတော့ကိုကျော်ကျော်သိန်းကတလှည့်ပြောပြပေးပါဦးမယ်ရှင်
။မြောက်ကိုရီးယားနိုင်ငံကဒုံးကျည်အများပြားပြစ်နိုင်တဲ့တိတ်ကြီးမားတဲ့ဒုံးပစ်လက်နက်တစ်ခုကိုစမ်းသပ်ခဲ့တယ်လို့တောက်ကြနေကအတည်ပြုကြေညာပါတယ်။ဒါဟာပြင်နျူကလ িয়ার ရေးဆွေးနွေးပွဲဆိုင်ရာအမေရိကန်ကိုပေးထားတဲ့ဒီနှစ်ကုန်နောက်ဆုံးသတ်မှတ်ရက်ကိုသတိပေးလိုက်တဲ့သဘောပါပဲ။ဂျာတာဘရီနေကဒုံးကျည်တစုံတစင်းပြီးတစင်းပြစ်လို့ဆန်းသတ်တာကိုခေါင်းဆောင်ကင်ဂျွန်ကိုယ်တိုင်ကြေညာခဲ့ပြီးရလအပေါ်ကျေနပ်ကြောင်းပြောတယ်လို့အစိုးရအပေါ်ကိုရီးယားဗဟိုသတင်းဌာန KCNA ကကြေညာပါတယ်။သမ္မတဒေါ်နယ်ထရန့်မှာကြိုတင်ကြေညာမထားဘဲဂျာတာဘရီနေကအာဖဂန်နစ္စတန်ကိုရောက်သွားပြီးအမေရိကန်နဲ့တာလီဘန်အဖွဲ့အစည်းငြိမ်းချမ်းရေးဆွေးနွေးပွဲတွေလုပ်နေတဲ့အကြောင်းနဲ့တာလီဘန်တွေအပြစ်ရချင်တယ်လို့သူယုံကြည်တဲ့အကြောင်းကြေညာပါတယ်။အမေရိကန်ကအရှိကြဆုံးစစ်ပွဲတိုက်ခိုက်နေတဲ့နေရာကိုပထမဆုံးသွားတဲ့ခီးစဉ်တွင်သမ္မတထရမ့်မှာဘာဂရမ်လီတက်ဒီယင်ခွင်းကိုဒေသဆန်တော်ကြီးည7နာရီခွဲကျော်ကျော်လေးမှရောက်သွားပြီး7နာရီခွဲကျော်ကြာနေသွားပါတယ်။သမ္မတကကျေးဇူးတော်နဲ့အထိမ်းအမှတ်ဖြင့်အမေရိကန်တပ်ဖွဲ့ဝင်တွေကိုချက်ဆင်သားကျေးဇူးတင်စကားပြောပြီးအာဖဂန်သမ္မတအက်ရှရက်ဖ်ဂါနီနဲ့လည်းပြေဆိုပါတယ်။ဟောင်ကောင်လူခွေနဲ့ပတ်သက်ပြီးထောက်ခံမှုရွေတဲ့ဥပဒေမူကြမ်းတစ်ခုကိုသမ္မတဒေါ်နယ်ထရမ့်ကကြာသပတေးနေ့မှာလက်မှတ်ရေးထိုးပြီးဥပဒေတွေဖြင့်အတည်ပြုပြဋ္ဌာန်းလိုက်တဲ့ပေါ်ဒီဥပဒေငံကဒေါသတကြီးတုံ့ပြန်ပါတယ်။တရုတ်နိုင်ငံဆိုင်ရာအမေရိကန်တာဝန်ကြီးကိုဆင့်ခေါ်ပြီးကန့်ကွက်ကြောင်းပြောဆိုသလိုဒီလိုရဟာတရုတ်နဲ့အမေရိကန်ကြားပူးပေါင်းဆောင်ရွက်မှုကိုထိခိုက်စေမယ်လို့သတိပေးပါတယ်။ပါကစ္စတန်နိုင်ငံရဲ့လက်ရှိစူးစီချုပ်ခမာဂျာဗက်ဘဂျွာရဲ့ယာရုတတန်းကို၃နှစ်အထိထပ်တိုးဖို့အစိုးရရဲ့အဆိုပြုချက်ကိုပါကစ္စတန်တရားရုံးချုပ်ကကောက်ကွက်ပြီး၆လအထိပဲကန့်တတ်တတန်းတိုးပေးလိုက်ပါတယ်။ဒီကာလအတွင်းအစိုးရအနေနဲ့ယာရုတွေတတန်းတိုးခွင့်ရှိမရှိယာရုတတန်းဘယ်လောက်ရှိရမလဲဆိုတာဥပဒေပြင်ဆင်ဖို့တရားရုံးချုပ်ကဆုံးဖြတ်ပါတယ်ခင်ဗျာ။
တက္ကသိုလ်နေမြခင်ထိတ်တဲရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုချော့ချော့သိမ်းပြောပြပေးသွားတာပါရှင်အခုမနေ့အစီအစဉ်ထုတ်လွှင့်ရမှုကကိုရဲမင်းထွန်းဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Keith Holmes ဖြစ်ပါတယ်အခုညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ19 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်ကြပါလိမ့်ရှင် ဒီနေ့ကတော့ဒီကနေ့ရောက်လာတဲ့ဒီသုံးလကြာလောက်ပဲရောက်လာတဲ့ပုံကွာဒီဒေတာရှင်ဒေတာရှင်များနဲ့တကမြန်မာပြည်သူပြည်သားအားလုံးကိုရောက်စိတ်ပါရှင်လန်းချမ်းမြေကြပါစေဒီအိုကိုအားပေးနားဆင်ခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.